Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ23ရက်အင်္ဂါနေ့ည9:20နာရီအထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 25 32နဲ့53တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမနန်းလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါအီရန်မြောက်ပိုင်းက IS သွေးကြွတွေအပေါ်ပြီးခဲ့တဲ့သတင်းပဲလေးကြောင်းတိုက်ခိုက်မှုအတွင်းမှာဘန်ဂါစီအမေရိကန်ကောင်စစ်ဝင်ရုံးတိုက်ခိုက်မှုမှာပါဝင်သူလို့တန်တရားရှိတဲ့စစ်သွေးကြွတအုပ်ကိုချေမုန်းနိုင်ခဲ့တယ်လို့အမေရိကန်အစိုးရကပြောပါရယ်ဒီကနေ့ဝါရှင်တန်မြို့တော်မှာကျင်းပနေတဲ့အမေရိကန်နဲ့ရုပ်အဆင့်မြင့်အစိုးရအရာရှိတွေရဲ့နှစ်ပတ်လည်ဆွေးနွေးပွဲမှာတော့မဟာဗျူဟာမြောက်လုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနေကြပါရယ်ပါကစ္စတန်မှာတော့အပူလမ်းကြောင်းတည်ဆုံသူ400ကျော်သွားပါပြီရှင်ဒီလိုမျိုးထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့ကိုညာဝင်းအောင်နဲ့အတူပြောပြပါမယ်ရှင
်ဒီကနေ့ညနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့နေပြည်တော်မှာကျင်းပနေတဲ့ဒေသတွင်းဖွံ့ဖြိုးမှုဆိုင်ရာထိတ်သီးဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဦးရဲ့ထုတ်ကအခုလိုပြောပြပါရရှင
်အဲလေးထားပြီးပြောတာကတော့ဒီ9နိုင်ငံကြားထဲမှာသက်တော်ကြီးလမ်းကြောင်းအထူးဖြင့်ကားလမ်းယထာလမ်းသက်တော်ကြီးလမ်းကြောင်းတွေတိုးမြင့်မှုကြီးသွားလုပ်ငန်းတွေတိုးမြင့်မှုနောက်တော့ဒီအဖွဲ့ထဲမှာရှေ့မှာနည်းနည်းပြေးနေတဲ့ထိုင်းနိုင်ငံတို့ဗီယက်နမ်တို့
ဒီနောက်ပိုင်းမှာတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နေတဲ့ဥပဒေမူကြမ်းကိုပြည်ထောင်စုလွှတ်တော်မှာဒီကနေ့စတင်ဆွေးနွေးနေတဲ့တဲ့င်းဒါအပြင်နိုင်ငံရေးမူပေါင်းအလို့ဆွေးနွေးပွဲတွေဒီကနေ့ရန်ကုန်မှာကျင်းပနေတဲ့တဲ့င်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရထိတ်တန့်ရောက်တဲ့င်းတွေကိုမခင်ဖြူတွဲနဲ့ကိုညံဝင်းအောင်တို့ကကြေညာပေးကြမှာပါရှင်
အီရန်နိုင်ငံမြောက်ပိုင်းက IS Islamic စစ်သွေးကြွတွေအပေါ်ပြီးခဲ့တဲ့သတင်းဘက်ကလေကြောင်းထိုးစစ်ဆင်တိုက်ခိုက်မှုအတွင်း2012ခုနှစ်တုန်းကလီဗျားနိုင်ငံဘန်ဂါစီအမေရိကန်ကောင်စစ်ဝင်ရုံးတိုက်ခိုက်မှုမှာပါဝင်သူလို့တန်တရားရှိတဲ့စစ်သွေးကြွတအုပ်ကိုချေမုန်းနိုင်ခဲ့တဲ့အကြောင်းအမေရိကန်အစိုးရကပြောပါရယ်ဘန်ဂါစီကကောင်စစ်ဝင်ရုံးတိုက်ခိုက်ခံရမှုအတွင်းတန်အမတ်ခရစ်စတိုဖာစတီဖန်စ်အပါအဝင်အမေရိကန်နိုင်ငံသား၄ယောက်သေဆုံးခဲ့တာပါမော်စူးမြို့မှာဇွန်လ15ရက်နေ့ကလေကြောင်းတိုက်ခိုက်မှုအတွင်းမြောက်အာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေက IS အဖွဲ့နဲ့ဆက်ဆက်တဲ့အစွန်းရောက်တွေနဲ့နှိစက်သူအလီအဝါနီအယ်ဟာစီကိုချေမုန်းနိုင်ခဲ့တာဖြစ်တယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးစတီဗ်ရာဒန်ကပြောပါရယ်အယ်ဟာစီဟာဘန်ဂါစီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အလို့ရှိနေသူဖြစ်တယ်လို့မစ္စတာဝါရန်ကပြောပေမဲ့သူ့ရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူးအယ်ဟာစီတည်ဆုံမှုကြောင့် IS အဖွဲ့ရဲ့လှုပ်ဆောင်မှုစွမ်းအားတွေကိုညှော့ချသွားစေနိုင်တယ်လို့ကြေညာချက်တစ်ခုမှာမစ္စတာဝါရန်ကပြောသွားပါတယ်။ဒီနေ့စောပိုင်းတုန်းကပဲအမေရိကန်နိုင်ငံသားရဲ့ဌာနနဲ့ကုလသမဂ္ဂတို့ကအယ်ဟာစီကိုအချက်ဖတ်သမားစီရင်သွင်းထားတာပါ။သူက2011ခုနှစ်တူနီရှားမှာရှိတဲ့ Ansar El Sharia အဖွဲ့တွေကိုဝင်ခဲ့ပြီးနောက်ပိုင်းမှာတော့တူနီရှားကိုလက်နက်တွေခိုးသွင်းတာနောက်တိုက်ခိုက်ရေးသမားတွေစုဆောင်ပြီးဆီးရီးယားနဲ့တူနီရှားနိုင်ငံတွေဝင်ရောက်နိုင်အောင်ကူညီဆောင်ရွက်ပေးခဲ့သူဖြစ်တယ်လို့အမေရိကန်နဲ့ကုလသမဂ္ဂတို့ကပြောဆိုထားတာပါရှင်။
ယူကရိန်းနိုင်ငံမှာရုရှားရဲ့ကျူးကျော်မှုတွေကိုတံပြန်နိုင်မှုအတွက်စီးရင်းနီးနဲ့ရောစီးရင်းနီးနဲ့မသက်ဆိုင်တဲ့နီလန်းတွေကိုပါပေါင်းစပ်အသုံးပြုသွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စကာတာကပြောပါတယ်။တချိန်ကဆိုဗီယက်ပြည်ထောင်စုတဲသူသွင်းခံရတဲ့အက်စတိုးနီးယား၊လက်ဗီးယားနဲ့လစ်သူအေးနီးယားနိုင်ငံတို့ကကာကွယ်ရေးဝန်ကြီးနေနဲ့ဆွေးနွေးဖို့အက်စတိုးနီးယားနိုင်ငံကိုဒီကနေ့မထွက်ခွာခင်ဂျာမနီနိုင်ငံဘာလင်မြို့တော်မှာမစ္စတာကာတာပြောသွားတာပါ။ဥရောပနိုင်ငံတွေအနေနဲ့ရုရှားရဲ့ရန်လိုမှုတွေကိုတံပြန်နိုင်ဖို့ဒစိတ်ဒေသကူညီတဲ့အနေနဲ့မြောက်အတ္တလန္တစ်စစ်စာချုပ် NATO အဖွဲ့ကအသစ်ဖွဲ့စည်းလိုက်တဲ့ချက်ချင်းတုံ့ပြန်ဆောင်ရွက်ရေးတပ်ဖွဲ့အသစ်တွေကိုအမေရိကန်ကနေအထူးတပ်ဖွဲ့တွေထောက်လှမ်းရေးတွေနဲ့အခြားစစ်ဘက်ဆိုင်ရာအကူအညီတွေကိုပေးသွားမယ်လို့မစ္စတာကာတာကဆိုပါတယ်။ကာကွယ်ရေးဝန်ကြီးကာတာဟာ NATO အဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေနဲ့ဘယ်လ်ဂျီယံနိုင်ငံဘရဆယ်မြို့မှာနှက်ပြန်ဗုဒ္ဓဟူးနဲ့ကြာသပတေးနေ့မှာတွေ့ဆုံပြီးရုရှား-ယူကရိန်း-ခရိုင်းမီးယားဒေသကိုသူ့နိုင်ငံတည်းသူသွင်းဖို့ယူကရိန်းခွဲထွက်ရေးသမားတွေကိုစီးရီးယားအကူအညီပေးနေတဲ့ရုရှားကိုဘယ်လိုကန့်တွယ်မလဲဆိုတဲ့အစီအစဉ်လေးဆွေးနွေးဖို့ရှိပါတယ်
။အမေရိကန်ပြည်တွင်းစစ်ကာလအတွင်းပြည်ကြားရပ်တည်လိုကြတဲ့ပြည်နယ်တွေအသုံးပြုခဲ့တဲ့ Confederate အလံတွေကိုပြည်နယ်မျိုးတော်အဆောက်အဦတွေကနေဖျက်ရှားပစ်ဖို့တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးကတောင်းဆိုလိုက်ပါတယ်။ကမ္ဘာအကြီးဆုံးလက်လီအယောင်ဆိုင်ကြီးဖြစ်တဲ့ Walmart ကလည်းသူ့ဆိုင်တွေနဲ့ online ပေါ်ကနေပြီးတော့ဒီအလံရောင်းချတာတွေမလုပ်တော့ဘူးလို့ကြေညာလိုက်ပါတယ်။အောက်ချုပ်ရင်မှုနီကီဟာလေးကဒီအလံနဲ့ပတ်သက်လို့တနေ့လာနေကပဲသူပြောသွားခဲ့တာကိုပြန်ပြင်ပြီးတော့ဒီအလံဟာအတိတ်ကိုပြန်လဲဆက်ဆက်ပြီးတဲ့အလံဖြစ်ပေမဲ့အနာဂတ်ကိုတော့ကိုစားမပြုဘူးလို့ပြောပါတယ်။လူတော်များများကဒီအလံဟာအတိတ်ကရက်ဆက်ကြမ်းကြုတ်တဲ့ဖိနှိပ်မှုတွေရဲ့ပြယုတ်ပဲလို့ပြောတာကိုအောက်ချုပ်ရင်မှုဟယ်လေးကနားလဲပါတယ်။ဥပဒေပြုလွတ်တော်အမတ်တွေကဒီအလံကိစ္စကိုမဆွေးနွေးဘူးဆိုရင်သူ့အနေနဲ့ဒါကိုအထူးဥပဒေပြုရေးဆွေးနွေးပွဲတွေမှာပါဝင်လာအောင်တောင်းဆိုသွားမယ်လို့လည်းသူကပြောပါတယ်။ ပြီးခဲ့တဲ့သတင်းပတ်ကတောင်ကာရိုလိုင်းနားပြည်နယ်ချာစတန်မြို့ကအာဖရိကနယ်ပွားအမေရိကန်တို့ရဲ့ဖျားကြောင်းမှာလူ၉ယောက်တနက်နေ့ပြစ်ဒဏ်ခံခဲ့ရတဲ့ဖြစ်ရပ်အပြီးမှာပဲအငင်းပွားပွဲရာဒီအလံနဲ့ပတ်သက်တဲ့လူများရဲ့တုံ့ပြန်မှုတွေပေါ်ထွက်လာတာပါ။ပြစ်ခတ်သူအဖြစ်တန်လျရရှိထားသူကဒီအလံကိုလူဖြူကြီးစိုးမှုလိုလားတဲ့တင်ကြတာတစ်ခုအဖြစ်သုံးခဲ့တဲ့လူဖြူအမျိုးသားလူငယ်တဦးဖြစ်ပါတယ်။ပြည်သူစစ်ကာလအတွင်းကျူစနစ်ကိုဆက်ပြီးတော့ထားလိုကြတဲ့တောင်ပိုင်းပြည်နယ်တွေအတွက်တမိုင်းဝင်အလံဖြစ်တဲ့ Confederate အလံဟာကျွန်စနစ်နဲ့လူမျိုးရေးခွဲခြားမှုပြရောက်တစ်ခုအဖြစ်နဲ့မြင်ကြသူတွေကလည်းအများပြားရှိနေတာပါရှင်
။အာနာရှင်နိုင်ငံတွေရောက်ဥရောပဒေသတစ်ဝန်းမှာလွတ်လပ်ခွင့်တွေတိုးပြီးတိုက်ခိုက်ခံနေရတယ်လို့ဒီမိုကရေစီလှုပ်ရှားတဲ့အဖွဲ့တစ်ဖွဲ့ကပြောပါတယ်။ကမ္ဘာတစ်ဝန်းလွတ်လပ်ခွင့်အခြေအနေကိုစောင့်ကြည့်နေတဲ့ Washington မြို့တော်အခြေစိုက် Freedom House အဖွဲ့ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာလေပိုင်းဥရောပနဲ့ဥရောပနဲ့အာရှဒေသကနိုင်ငံပေါင်း29နိုင်ငံကိုလေ့လာဆန်းစစ်ခဲ့ရမှာအဲ့ဒီနိုင်ငံတွေကထက်ဝက်နီးပါးဟာသူတို့ရဲ့ဒီမိုကရေစီရမှတ်တွေကြာဆင်းသွားခဲ့တယ်လို့ဖော်ပြထားပါတယ်။ဥရောပနဲ့အာရှဒေသအာဏာရှင်အစိုးရတွေဟာဒီမိုကရေစီလမ်းကြောင်းကိုဦးတည်လှုပ်ရှားနေကြတဲ့ပြည်သူတွေကိုဒီမိုကရေစီရေးဦးတည်လှုပ်ရှားမှုတွေဟာအခုယူကရိန်းမှာဖြစ်နေတယ်လို့မတည်ငြိမ်မှုတွေအကြမ်းဖက်မှုတွေနဲ့ဆင်းရဲနွမ်းပါမှုတွေနဲ့သာအဆုံးစက်စေလိမ့်မယ်ဆိုသတိပေးကြတယ်ဆိုတာကိုအဲ့ဒီအစီရင်ခံရေးဆွဲတဲ့လုပ်ငန်းညွှန်ကြားမှုဆယ်ဗာနာကပြောပါတယ်ရုရှားနိုင်ငံဟာ2014ခုနှစ်အတွင်းဒီမိုကရေစီနဲ့ပတ်သက်တဲ့အဆိုးရွားဆုံးအခြေအနေကိုရောက်ခဲ့တယ်လို့ Freedom House အဖွဲ့ကပြောပါတယ်အဲ့ဒီအစီရင်ခံစာထဲမှာအဆင့်အနည်းဆုံးမှရှိတဲ့ Belarus, Turkmenistan, Uzbekistan တွေမှာအခြေအနေကဆိုးရွားနေတယ်လို့ဆိုပါတယ်ခင်ဗျာ
VOA American သံညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ line to meter 24 kHz 12395 line to meter 25 kHz 11965 line to meter 32 kHz 93239 line to meter 51 kHz 5885စနီတန်နူးနေမှာ line meter 190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့အင်္ဂါနေ့ဝါရှင်တန်ဒီစီမြို့တော်မှာဒုတိယနေ့ဆက်လက်ကျင်းပနေတဲ့အမေရိကန်နဲ့တရုတ်အစ်မစ်ဆွေရအရာရှိတွေရဲ့နှစ်ပတ်လည်တွေ့ဆုံဆွေးနွေးမှုအတွင်းမှာတရုတ်အရာရှိတွေနဲ့တိုက်ရိုက်ကြတဲ့ပြောဆိုဆွေးနွေးမှုတွေကိုလှုပ်သွားမယ်လို့အမေရိကန်အရာရှိတွေကပြောပါရယ်ဆွေးနွေးမှုတွေအတွင်းမှာတော့အင်တာနက်ဆိုင်ဘာလုံခြုံရေးကိစ္စတရုတ်ရဲ့ရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ရာသီဥတုပြောင်းလဲလာမှုတွေကိုနှစ်နိုင်ငံပူးပေါင်းတွန်းလှန်နေတဲ့ဂျိုပန်အာထုံမှုအကြောင်းအရာတွေကိုအဓိကဆွေးနွေးကြမှာဖြစ်ပါရယ်မဟာဗျူဟာမြလူကျွေးဆိုင်ရာဆွေးနွေးမှုအကြောင်းအရာများစွာကိုဆွေးနွေးတာဖြစ်တဲ့တနင်္လာနေ့ကစတင်တဲ့ဒီတွေ့ဆုံဆွေးနွေးမှုဟာပုံပုံလေးလေးပြောဆိုကြတဲ့ဆွေးနွေးမှုတွေဖြစ်တယ်လို့အမေရိကန်အကြီးအကဲနိုင်ငံသားရေးဌာနအရာရှိတူကပြောပါရယ်။နှစ်ဖက်စလုံးကစိုးရိမ်မှုရှိတဲ့အခြေအနေအကြောင်းအရာတွေပေါ်မှာနှစ်ဖက်အမြင်တွေကိုထဲထဲဝင်ဝင်ဆွေးနွေးနိုင်ခဲ့ကြပြီးနှစ်နိုင်ငံအကြားယုံကြည်မှုတွန်းမြင့်ဖို့နဲ့ဆက်ဆံရေးတိုးတက်ကောင်းမွန်အောင်ဆက်လက်ဆောင်ရွက်သွားကြဖို့နှစ်ဖက်ခေါင်းဆောင်တွေသဘောတူခဲ့ကြတယ်လို့လည်းတရုတ်ဆိုရအရာရှိတွေပြောဆိုတာကိုတရုတ်ဆိုရပိုင်းစင်ဝါသတင်းဌာနကဖော်ပြပါရယ်။ဒီကနေ့မှာတော့အမေရိကန်နဲ့တရုတ်မဟာဗျူဟာမြောက်စီးပွားရေးဆိုင်ရာဆွေးနွေးမှုတွေကိုဆက်လက်ဆွေးနွေးကြမှာဖြစ်ပြီးတော့တရုတ်ဒုသမ္မတဝန်ယန်းတရုတ်နိုင်ငံတော်ကောင်စီဝင်ယန်ကြီးရှိနဲ့အတူအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗန်နာရေးဝန်ကြီးဂျက်ကလူးတို့လည်းဒီဆွေးနွေးပွဲကိုတက်ရောက်ကြမှာပါရှင်
။တောင်ကိုရီးယားအစိုးရအတွက်ဒေရှိုလုံမှုဆိုင်ရာဆွဲချက်တွေနဲ့တောင်ကိုရီးယားနိုင်ငံသားနှစ်ဦးကိုမြောက်ကိုရီးယားကအလုကျန်းနဲ့ထောင်နှံတစ်သက်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ကင်ဂူဂီးနဲ့ချွဲဂျွန်ဂီးတို့ဟာဆူရကိုပြုတ်ချဖို့စ조사မှုနဲ့အပြစ်ရှိတယ်လို့ပြုံရမ်းမျိုးတော်တရားရုံးတစ်ခုကဆုံးဖြတ်ခဲ့တဲ့အကြောင်းမြောက်ကိုရီးယားနိုင်ငံဘက်သတင်းဌာနကဒီကနေ့ကြေညာပါတယ်ပြီးခဲ့တဲ့နှစ်နှောင်းပိုင်းမှာကင်လိုပဲအဖမ်းခံခဲ့ရတဲ့ချွဲဟာရုတ်တံထုတ်လွှင့်ချက်မှာတွေ့ရတာအရတရားသူကြီးကဆုံးဖြတ်ချက်ဖတ်နေချိန်မှာခေါင်းငိုက်ဆိုင်ချပြီးငိုကြွေးနေတဲ့ပုံဖြစ်ပါတယ်ဒီပြစ်ဒဏ်ဟာနောက်ဆုံးအတီဖြစ်ပြီးအယူခံလို့မရတဲ့အကြောင်းအမည်မဖော်တဲ့တရားသူကြီးကပြောပါတယ်သူတို့ကိုပြီးခဲ့တဲ့လကအမေရိကန် CNN ရုပ်သံဌာနနဲ့တွေ့ဆုံမေးမြန်းခွင့်ပေးခဲ့ပါတယ်။အဲဒီမှာသူတို့နှစ်ဦးစလုံးကတောင်ကိုရီးယားအတွက်တရှိုးလုပ်ပေးတယ်ဆိုတာ CNN ကိုပြောကြားခဲ့ပါတယ်။တောင်ကိုရီးယားအစိုးရကတော့အဲ့ဒီဆွဲချက်တွေကိုညှင်းပယ်ပြီးမြောက်ကိုရီးယားကဖန်ထားတဲ့တောင်ကိုရီးယားနိုင်ငံသားအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်
။ပါကစ္စတန်နိုင်ငံတောင်ပိုင်းဆင်းပြည်နယ်မှာပြင်းထန်တဲ့အပူလိုင်းကြောင့်၃ရက်အတွင်းလူ၄၀၀ကျော်သေဆုံးသွားခဲ့ပါတယ်။စနေနေ့ကအပူချိန်ဟာ44ဒီဂရီဆယ်စီယပ်အထိရောက်ခဲ့ပြီးတော့တနင်္ဂနွေနေ့တုန်းကတော့43ဒီဂရီဆယ်စီယပ်ကိုမဆိုတလောက်ပြန်ကျခဲ့ပါတယ်။လျှက်စစ်တပ်ကြိုးတွေထိခိုက်ပျက်စီးပြီးလူသား20လောက်နေထိုင်တဲ့ပါကစ္စတန်ရဲ့စီးပွားရေးအချက်အချာကရာချီမြို့မှာလျှက်စစ်မှုအကြီးအကျယ်ပြတ်တောက်တာတွေဖြစ်ခဲ့ပြီးတဲ့နောက်ဒေသဆိုင်ရာအာဏာပိုင်တွေကအရေးပေါ်အခြေအနေကြေညာထားပါတယ်။ အပူချိန်လွန်ကဲမှုကြောင့်ဆက်ဆက်ဖြစ်ပွားတဲ့ဖျားနာမှုတွေနဲ့ဆေးရုံကိုလူတွေရာနဲ့ချီရောက်လာနေတာကြောင့်ဆရာဝန်တွေနဲ့ဆေးရုံဝန်ထမ်းတွေအားလုံးကိုခွင့်ပြုကြဖို့အစိုးရအရာရှိတွေကပြောထားပါတယ်ပါကစ္စတန်နိုင်ငံမှာအခုချိန်ဟာကမ္ဘာတစ်ဝန်းကမွတ်စလင်တွေနေထွက်ချိန်ကနေနေဝင်ချိန်အထိအစာမစားဘဲဥပုသ်တိလာစောင့်နေကြတဲ့ရမဒန်အခါကြီးရက်ကြီးအချိန်ခါဖြစ်ပါတယ်။ဒါကြောင့်ချစ်ချစ်တောက်ပူနေတဲ့အပူချိန်အောက်မှာပါကစ္စတန်နိုင်ငံသားတွေဟာအစာမစားရေမတောက်ကြဘဲဥပုသ်စောင့်နေကြရတာပါရှင်
။တောင်ဆူရန်နိုင်ငံမှာမကြသေးခင်ရက်တွေအတွင်းကာလဝန်းရောဂါဖြစ်ပွားမှုကြောင့်လူ18ဦးသေဆုံးပြီး190တက်မနဲ့ကူးစက်ခံရတယ်လို့ကြေညာထားပါတယ်။မြို့တော်ဂျူဘားမှာရှိတဲ့ကုလသမဂ္ဂကူညီထောက်ပံ့ထားတဲ့လူနေသိသိတဲ့ဒုက္ခသည်စခန်းတစ်ခုမှာဒီယောဂါစတင်ဖြစ်ပွားတာလို့တောင်ဆူဒန်ကျန်းမာရေးဝန်ကြီးရီယက်ကိုင်ဂုတ်ကသတင်းတောက်တွေကိုပြောပါတယ်။ပြည်ရင်းစစ်ကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ထောင်ပေါင်းများစွာအဲ့ဒီဒုက္ခသည်စခန်းမှာနေထိုင်ကြတာပါ။ဇွန်လ1ရက်နေ့ကဒီယောဂါစတင်ဖြစ်ပွားတာလို့ဝန်ကြီးကပြောပါတယ်။ကာလဝင်ရောဂါဟာကူးစက်မြန်တဲ့ဘက်တီးရီးယားပိုးဖြစ်ပါတယ်။ဝမ်းသွားတာရေဓာတ်ခန်းချောက်ပြီးအင်အားကုန်ခန်းတာကိုခံစားရပြီးအမြန်ဆုံးမကုသနိုင်ရင်တည်တဲ့အထိဖြစ်လာနိုင်ပါတယ်။ယောဂပိုးရှိတဲ့ရေနဲ့အစာကနေတစင်ကူးဆက်ပြန်ပွားနိုင်တာဖြစ်တယ်လို့လူအများပြားကြားအစာအစာနဲ့အသုံးဆောင်ပစ္စည်းတွေမျှဝေသုံးရတဲ့ဒုက္ခသည်စခန်းလိုနေရာမှာအဓိကပြဿနာဖြစ်နေတာဖြစ်ပါတယ
်အင်္ဂါနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမှခင်ဖြူထွေးနဲ့ကိုဉဏ်ဝင်းအောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားပါမယ်အင်းနီချင်းငါးနိုင်ငံကြားမှာမြန်မာနိုင်ငံအနေနဲ့ခရီးသွားလုပ်ငန်းကုန်သွယ်ရေးနဲ့စိုက်ပျိုးရေးထွက်ကုန်တွေပုံမတင်ပို့နိုင်ရေးစတဲ့ကဏ္ဍတွေကိုအလေးထားဆောင်ရွက်သွားဖို့လိုတယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။နေပြည်တော်မှာနှစ်ရက်တာကျင်းပနေတဲ့ဒေတာတွင်ဖွံ့ဖြိုးမှုဆိုင်ရာထိပ်သီးဆွေးနွေးပွဲတွေဖြစ်တဲ့ CLMV နဲ့ SMAS ရဲ့ညီလာခံတွေအပြီးမှာလည်းအခုလိုပြောကြားသွားတာပါ။ကိုညံဝင်းအောင်ကစုံစမ်းမေးမြန်းထားပါတယ်ရှင်
။ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်လေးနိုင်ငံပါဝင်တဲ့ခုနှစ်ကြိမ်မြောက် CLMV ထိပ်သီးဆွေးနွေးပွဲကိုဇွန်လ22ရက်တနင်္လာနေ့ကနေပြည်တော်မှာကျင်းပခဲ့တာဖြစ်ပြီးအာဆီယံအဖွဲ့အတွင်းအခြားနိုင်ငံတွေနဲ့ဒီ၄နိုင်ငံကြားဖွံ့ဖြိုးမှုကွာဟနေတာကိုရှော့ချနိုင်ဖို့ဘယ်လိုလှုပ်ဆောင်မလဲဆိုတဲ့အကြောင်းတွေဆွေးနွေးခဲ့ကြပါတယ်။အဲ့ဒီဆွေးနွေးပွဲရဲ့နောက်ဆက်တွဲအဖြစ် CLMV ၄နိုင်ငံနဲ့ပထဝီအနေအထားအရဆက်ဆက်နေတဲ့ထိုင်းနိုင်ငံထပ်မံပါဝင်တဲ့အက်မက်ခေါ်အေယာဝတီကြောက်ဖျားမဲကောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာလုပ်ငန်းအစီအစဉ်ရဲ့6ကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကိုနေပြည်တော်မှာဒီကနေ့ကျင်းပခဲ့ပါတယ်။ဆွေးနွေးပွဲအပြီးအက်မက်ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မြန်မာအစိုးရပညာရေးဝန်ကြီးဦးရဲထွတ်ကဒါနဲ့ပတ်သက်လို့အခုလိုပြောပါတယ်
။အဓိကတော့ဗျာ CNV နဲ့ဒီ AOR 6ပြားမဲခေါင်ရဲ့ရည်ရွယ်ချက်ကတော့စီးပွားရေးခန္ဓာပေါ့။CNV ကအာဆီယံနိုင်ငံတွေမှာပုံမျိုးမှုနောက်ကျနေတဲ့နိုင်ငံတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအမိလိုက်ဖို့အတွက်ဒီနိုင်ငံပေါင်းပြီးတော့ပေါင်းဆောင်ရတယ်ပြီးရင် AOR 6ပြားနဲ့ချိန်တယ်ဆိုတာကဒီကျွန်တော်တို့၅နိုင်ငံလုံးကပထဝီနေထားရကျွန်တော်တို့ကဆက်ဆက်နေတာပေါ့ဒါမှမဟုတ်ပေါင်းဆောင်မှုအဓိကကတော့ CY ကနေပေါင်းဆောင်ရတယ်လေးထားပြီးပြောတာကတော့ဒီ၅နိုင်ငံကြားထဲမှာဆက်သွယ်ရေးလမ်းကြောင်းအထူးဖြင့်ကားလမ်းယထာလမ်းဆက်သွယ်ရေးလမ်းကြောင်းတွေတိုးမြင့်မှုခီးတော်လုပ်ငန်းတွေတိုးမြင့်မှုအဲ့တော့ဒီအဖွဲ့ထဲမှာရှေ့မှာနည်းနည်းပြေးနေတဲ့ထိုင်းနိုင်ငံတို့ဗီယက်နမ်တို့ကဆက်တဲ့နိုင်ငံတွေနဲ့သူတို့ရဲ့အတွေ့အကြုံတွေမျှပြီးတော့ဖလှယ်ဖို့နောက်တစ်ခါဒီတင်နန်းတွေပို့ပြီးတော့ပေးဖို့ဒီလိုကိစ္စမျိုးတွေအဓိကထားပြီးတော့ဆွေးနွေးတာပ
ါနိုင်ငံပေါင်း၅နိုင်ငံပါဝင်တဲ့ ECMAS အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့နေဆက်စီးပွားရေးဇုံတွေမှာစီးပွားရေးအဆောက်အုံတွေတိုးမြင့်ဆောက်လုပ်ရေးပါဝင်တယ်လို့နေဆက်ဖြတ်ကျော်ပြီးလျှက်စစ်ဓာတ်အားပေးလိုင်းတွေတိုးမြင့်တည်ဆောက်ရေးတွေမှာဘယ်လိုလက်တွဲဆောင်ရွက်သွားကြမလဲဆိုတာလည်းပါဝင်ပါတယ်။ဒါအပြင်လမ်းပန်းဆက်သွယ်မှုပိုကောင်းလာအောင်တိုးချဲ့ဆောင်ရွက်ဖို့ကမ္ဘာလက်ခီးသွွားကဏ္ဍမှာပူးပေါင်းဆောင်ရွက်သွားဖို့နဲ့စိုက်ပျိုးရေးကဏ္ဍတွေမှာလေယာထွက်ကုန်တွေအပြန်အလှန်တင်ပို့သွားရေးလူသားအရင်းအမြစ်အားကောင်းလာအောင်လှုပ်ဆောင်ရေးကူးစက်ရောဂါတားဆီးရေးနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတွေမှာပူးပေါင်းဆောင်ရွက်သွားရေးတွေပါဝင်တာတွေ့ရပါတယ်။မြန်မာနိုင်ငံအတွက်တော့ကမ္ဘာလက်ခီးသွွားလုပ်ငန်းနဲ့စိုက်ပျိုးရေးထွက်ကုန်တွေတင်ပို့နိုင်ရေးမှာပူပြီးလှုပ်ဆောင်နိုင်တာရှိကြောင်းဝန်ကြီးဦးရဲ့ထုတ်ကပြောပါတယ်
။ပထဝီနေသားရဗီယက်နမ်ရဲ့လာအိုရဲ့ကမ္ဘောဒီးယားရဲ့ထိုင်းရဲ့မြန်မာရဲ့ဆက်ဆက်နေတယ်။အခုချိန်မှာဆိုရင်ကျွန်တော်တို့နဲ့ထိုင်းနိုင်ငံကြားမှာဆိုရင်အဲချစ်ချီတရားရှိတယ်လာအိုမှာချစ်ချီတရားရှိတယ်ဗီယက်နမ်နဲ့လာအိုကြားမှာဆက်သွယ်မှုလမ်းကြောင်းတွေရှိတယ်။အခုကျွန်တော်တို့ကလုပ်နေတာကအဲ့ဒီလမ်းကြောင်းတွေကနေပြီးတော့ကုန်သွယ်မှုတွေကိုပို့ပြီးတော့များများသွားလုပ်နိုင်ဖို့နောက်တစ်ခါကမ္ဘာနဲ့ခီးသွွားလုပ်ငန်းတိုးတက်ဖို့ဆိုရင် single visa ပေါ့နော်တနေ့ငံမှာဗီဇာရရင်ကဲနိုင်ငံတွေအားလုံးသွားနိုင်ဖို့နောက်တစ်ခါအကောက်ကွန်ဆိုင်ရာလုံထုံးလုံကြီးတွေကအဲ့ဒီနေဆက်ဂိတ်တွေမှာတပြေးညီဖြစ်ဖို့ဒီလိုဟာမျိုးတွေကိုကျွန်တော်လုပ်တာ နောက်တစ်ခုကတော့ကျွန်တော်ကျန်တဲ့၄နိုင်ငံကစိုက်ပျိုးရေးအဓိကနိုင်ငံတွေဖြစ်နေတယ်။ဆိုင်းရလည်းစိုက်ပျိုးရေးအဓိကဖြစ်တဲ့ကြောင့်မို့ကျွန်တော်တို့ရဲ့စိုက်ပျိုးရေးပို့ကုန်တွေကိုဒီကွက်ချက်ထင်နိုင်မှုဒီလိုဟာမျိုးတွေကိုပေါင်းပြီးတော့လုပ်နေတာ။ဒါကျွန်တော်ဒီသာတွင်းမှာအာဆီယံကလုပ်နေတဲ့စီးပွားရေးဆင်းချက်တွေရှိတယ်ပေါ့နော်။အဲ့ဒီအရင်နဲ့ချိတ်ဆက်ပြီးတော့လုပ်ဖို့ဒီလိုမျိုးစဉ်းစားကြတာပေါ့
။အင်အဝရီကြောက်ပြားမဲကောင်ဒေသတွင်းဖွံ့ဖြိုးမှု ACMAS ထိပ်သီးဆွေးနွေးပွဲကို2013ခုနှစ်တုန်းကပုဂံမြို့မှာပထမအဦးဆုံးအကြိမ်ကျင်းပခဲ့ပြီးပုဂံကြီးညာစာရန်တစ်ဆောင်ထွက်ခဲ့ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း၄နိုင်ငံပါတဲ့ CLMV နိုင်ငံတွေကြားဖွံ့ဖြိုးရေးကွာဟမှုလျှော့ချနိုင်ဖို့ကြိုးစားနေတာကြောင့်မြန်မာနိုင်ငံအနေနဲ့ဘယ်အတိုင်းအတာတည်ဆောင်ရွက်နိုင်ခဲ့သလဲဆိုတဲ့အချက်ပေါ်ဝန်ကြီးဦးရထွတ်ကအခုလိုရှင်းပြပါတယ
်။အကင်းကနန်ဒေတာတိကြတော့အလို့သားစီမံကိန်းဌာနမှာပဲရှိမှာပေါ့ဗျာ။ကျွန်တော်ကရေဘူးအားကိုတော့ပြောနိုင်တာကတော့ကျွန်တော် CLMV ရော EAWI 6ဖျားရောမှာကျွန်တော်ပါဝင်ဆောင်ရွက်တဲ့အတွက်ကြောင့်မလို့အာဆီယံတခုတည်းသောစီးပွားရေးအတိုင်းအဝန် AEC အတွက်ကျွန်တော်ပြင်ဆင်စရာရှိတာဒီပြင်ဆင်တဲ့နေရာမှာအများကြီးအထောက်အကူပြုတယ်။နောက်တစ်ခါအထူးသဖြင့်မကုံစည်းပြပွဲလို့ဟာမျိုးဆိုကျွန်တော်နိုင်ငံတွေကြားထဲမှာအပြန်လာအများကြီးလုပ်နိုင်ပြီးတော့ဈေးကွက်တွေကျနိုင်ခဲ့တယ်လို့တော့ပြောနိုင်ပါတယ
်။ ACMAS အဖွဲ့ထဲမှာပါတဲ့ထိုင်းနိုင်ငံကတော့အခြားလေးနိုင်ငံနဲ့ဆက်ဆံရမှာထိုင်းနိုင်ငံရဲ့လုံထုံးလုံနီစီးမင်းတွေကိုလိုင်လျောညီထွေမှုရှိအောင်နဲ့ကွာဟာချက်တွေနည်းသွားအောင်လှုပ်ဆောင်နိုင်တာတွေရှိတယ်လို့ထိုင်းစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးချန်အိုချာကနေပြည်တော်ဆွေးနွေးပွဲမှာပြောသွားပါတယ်။ဒါဟာအာဆီယံစီးပွားရေးအတိုင်းအဝန်တည်ထောင်နိုင်ဖို့ကြိုးပမ်းနေတာကိုအထောက်အကူဖြစ်စေတယ်လို့သူကပြောသွားပါတယ်ခင်ဗျာ
။ကုန်ရဝင်းအောင်တင်ပြသွားခဲ့တာပါ။ VO ကနေအင်္ကာနဲ့ညဘက်သတင်းတွေကိုတင်ပြပေးနေပါတယ်ရှင်။အခုတော့လွတ်တော်ထက်ရသတင်းတစ်ပုဒ်ကိုနားဆင်ရမှာပါ။မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဟာစတင်ရွေးဆွဲစဉ်ကစပြီးမူမမှန်ခဲ့ဘူးလို့ပြည်ထောင်စုလွှတ်တော်မှကျင်းပတဲ့ပြင်ဆင်ရေးဥပဒေမူကြမ်းဆွေးနွေးပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုယ်စားလှယ်နှစ်ဦးကဝေဖန်သွားတာပါပုံမှ436ပုံမှခွဲကကြီးနဲ့ပတ်သက်တဲ့လက်တလောပြင်ဆင်တင်တဲ့ပုံမှ၄ခုကိုဒီကနေ့ဆွေးနွေးပွဲမှာအဓိကဆွေးနွေးသွားခဲ့တာပါသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပြည်တော်စုလွှတ်တော်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးစတင်ဆွေးနွေးကြရမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဓိကအချက်ဖြစ်တဲ့ပုံမှ436ပုံမှခွဲကကြီးနဲ့ပတ်သက်တဲ့အချက်တွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။ပုံမှ436ပုံမှခွဲကကြီးဟာဖွဲ့စည်းပုံပါပုံမှပေါင်း90ကျော်ကိုပြင်ဆင်လိုရဲဆိုရင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကပြင်ဆင်ဖို့ထောက်ခံရမယ်။ဒီလိုထောက်ခံပြီးတဲ့နောက်မှာပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထဝက်ကျော်ဆန္ဒမဲနဲ့သာပြင်ဆင်ရမယ်လို့ပါရှိတာဖြစ်ပါတယ်ဒီလိုအချက်တွေပါဝင်တာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေစတင်ရေးဆွဲခဲ့တဲ့အမျိုးသားညီလာခံကစပြီးပြည်သူကိုကိုယ်စားမပြုခဲ့တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကလွှတ်တော်အတွင်ဆွေးနွေးစဉ်မှာဝေဖန်ခဲ့ပါတယ
်1990ပြည့်နှစ်ပါတီစုံဒီမိုကရေစီထူးထူးရွေးကောက်ပွဲအတွက်ကြံစည်ခဲ့တဲ့ပြည်သူ့ရွေးကောက်ပွဲဥပဒေပုံမှန်3မှာတွတ်တော်ကိုမဲဆန္ဒနေများမှဤဥပဒေနှင့်အညီရွေးကောက်တင်မြှောက်လေသောတွတ်တော်ကိုယ်စားလှယ်များဖြင့်ဖွဲ့စည်းရမည်လို့ကြေညာခဲ့ပါသည်။ဒါပေမဲ့အဲ့ဒီတုန်းကအာဏာပိုင်တွေကဥပဒေကိုချိုးဖောက်ပြီးတွတ်တော်ခေါ်ယူဖွဲ့စည်းပေးခဲ့ခြင်းမရှိပါ။ကြေညာချက်အမှတ်90ကိုထုတ်ပြန်ပြီးယနေ့အချိန်တွင်ပြည်သူများကရွေးကောက်တင်မြှောက်လေသောကိုယ်စားလှယ်များသည်အနာဂတ်ဒီမိုကရေစီနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲကြရန်တောင်းရှိသည့်ပုဂ္ဂိုလ်များဖြစ်သည်လို့အပိုက်နဲ့ဆိုရင်ဖော်ပြခဲ့ပါသည်။သို့တော်လည်းဖွဲ့စည်းပုံအခြေခံဥပဒေကိုဤသူကရွေးကောက်တင်မြှောက်လိုက်သောကိုယ်စားလှယ်များရေးဆွဲခွင့်မရခဲ့ပါဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးအတွက်အခြေခံမူများချမှတ်နိုင်ကျင်းပခဲ့တဲ့အမျိုးသားညီဆိုင်ခံစက်ကစံမှာမဲဆန္ဒရှင်ဤသူလူထုကလုံခြုံရေးအာဏာအနှင်းလိုက်တဲ့ဤသူတော်ကိုယ်စားလှယ်15တသက်မှ24ရာခိုင်နှုန်းခန့်သာပေါင်ဝင်ရခဲ့ပြီးအမျိုးသားညီလန်ခံညောင်းနှစ်ပင်မှ12ရာခိုင်နှုန်းခန့်သာပေါင်ဝင်ရခဲ့ပါတယ်
NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲရမှာ1990ပြည့်ရွေးကောက်ပွဲအနိုင်ရပြည်သူ့လွတ်တော်ကိုယ်စားလှယ်73ဦးသာပါဝင်တယ်လို့ထောက်ပြပါတယ်
။ဝေကျော်ကြီးခင်ညောထုတ်ခဲ့တဲ့အမိန့်1အမှတ်90ဟာဖွဲ့စည်းပုံအခြေခံဥပဒေကိုရွေးကောက်ခံထားတဲ့လွတ်တော်ကိုယ်စားလှယ်များရွေးဆဲရပါမယ်ဆိုတဲ့ပြဋ္ဌာန်းထားချက်ဖြစ်ပါတယ်။အဲ့တော့ညီလာခံကြီးကျင်းပတဲ့အခါတကယ်တမ်းကျတော့အလွှာရှက်လွှာပါပေမဲ့ဆိုပေမဲ့ဘယ်လိုရွေးတယ်ဆိုတာကျွန်တော်တို့ပွင့်လင်းမြင်သားဆိုတာမသိကြရဘူးလွတ်တော်ကိုယ်စားလှယ်လည်းအနည်းငယ်သာပါပါတယ်ဒီမိုကရေစီလုံထုံးလုံလင်းနဲ့မညီလို့မျိုးသားဒီမိုကရေစီပွဲချုပ်ကဒါတွေပြင်ပေးဖို့ဤလာကမှာတင်သွင်းတော်လဲမရခဲ့ပါဘူးအဲ့တော့နောက်ဆုံး2008ဖွဲ့စည်းပုံအခြေခံဥပဒေကြီးရေးဆွဲတဲ့အခါမှာကိုယ်စားလှယ်73ဦးပဲပါတယ်လို့ကျွန်တော်ကြားသိရပါတယ်
တမရော်တာလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆန်းနိုင်က2008ဖွဲ့စည်းပုံကိုပြည်သူလူထု62ရာခိုင်နှုန်းကျော်ထောက်ခံမှုနဲ့အတည်ပြုထားတာဖြစ်တယ်လို့တင်ပြပြောဆိုပါတယ်
။လက်ရှိကျင့်သုံးနေတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရလည်းဒုသားညီလာခံစတင်ခဲ့တဲ့9ရက်တလ1993ခုနှစ်ဥပဒေရေးဆွဲပြည်စည်းခဲ့တဲ့3ရက်6လ2015နှစ်တာကာလအတွင်းမှာ2005လကြာအချိန်ကြီးရေးဆွဲခဲ့ပြီးတော့ရေးဆွဲတဲ့နေရာမှာလည်းနိုင်ငံရေးလုံခြုံရေးအုပ်ချုပ်ရေးလူမှုရေးနဲ့ဥပဒေအရရှုထောင့်မျိုးစုံကလူရန်သားအလွှာ၈လွှာမှအင်အား1088ဦးနဲ့ရေးဆွဲပြသခဲ့ခြင်းဖြစ်ပါတယ်။ဒါ့အပြင်ဒီမိုကရေစီနီလန်းအရာပြည်သူ့ဆန္ဒပြည်သူ့သဘောထားများရယူပြီးပြည်သူ 92.48% ရာခိုင်နှုန်းထောက်ခံအတည်ပြုထားတာပဲဖြစ်ပါတယ်
။ပြည်ထောင်စုလွှတ်တော်မှာတက်မရော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်တာကြောင့်ဖွဲ့စည်းပုံကို85ရာခိုင်နှုန်းကျော်ထောက်ခံမှပြင်ဆင်နိုင်မယ်ဆိုတဲ့အချက်ဟာတက်မရော်သားကိုယ်စားလှယ်တွေပါဝင်ထောက်ခံမှသာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မယ့်အခြေအနေရှိတာဖြစ်ပါတယ်။လောလောဆယ်မှာတော့ပုံမှန်436ပုံမှန်ကွဲကာကြီးမှပါဝင်တဲ့ပြည်ထောင်စုလွှတ်တော်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်အစား90ရာခိုင်နှုန်းအထိရှော့ချခဲ့တယ်လို့လူထုဆန္ဒခံယူပွဲကျင်းပရမှာလဲမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထဝက်ကျော်စားမဲပေးသူအားလုံးရဲ့ထဝက်ကျော်လို့ပြင်ဆင်ဖို့ဆွေးနွေးနေပါတယ်တက်မရော်တာလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆန်းနိုင်ကပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီးအခုလိုဆက်လက်ဆွေးနွေးခဲ့ပါတယ
်နိုင်ငံတကာမှာရှိတဲ့နိုင်ငံအချို့ရဲ့အသွင်ကူးပြောင်းရေးကာလအခြေအနေများကိုလေ့လာရမှာအများအပြားတွေးထွက်တန်ရုံမှုပျက်စီးဆုံးရှုံးမှုများနဲ့ကြုံတွေ့ဥပြောင်းနေကြတာကိုတွေ့ရှိရမှာဖြစ်ပါတယ်။ဥပမာအချင်းအီဂျစ်၊စီးရီးယား၊လစ်ဗျား၊ပြင်သစ်နိုင်ငံတို့ကိုလေ့လာရင်တွေ့ရှိရမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာတိုင်းဒေသလူမျိုးပေါင်းစုံတရားကျော်နေထိုင်ပြီးဒီမိုကရေစီစနစ်ကိုညှင်းသာစွာဥပြောင်းနိုင်ခဲ့တာကိုတွေ့ရှိရမှာဖြစ်ပါတယ်။လက်ရှိကာလမှာလည်းအထိုင်းလျောက်ဖွံ့ဖြိုးတိုးတက်လျက်ရှိပြီးဆက်လက်ဖွံ့ဖြိုးတိုးတက်မဲ့အရေးအောက်များကိုလည်းမြင်တွေ့နေရပြီဖြစ်ပါတယ်။ပြည်သူများနဲ့ဖွဲ့စည်းထားတဲ့ပြည်သူ့တပ်မတော်အနေနဲ့လည်းဒီမိုကရေစီအတွင်ကူးပြောင်းရေးကဏ္ဍဦးစင်မှာယာယီအားဖြင့်ပါဝင်ခြင်းဟာဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးကိုထောက်ကူပေးနိုင်မှာဖြစ်တဲ့အပြင်အချို့သောနိုင်ငံများမှာအနာဂတ်ဒီမိုကရေစီပေါ်ထွန်းရေးအတွက်တမတော်ကဲသို့အာမခံချက်ပေးနိုင်တဲ့အဖွဲ့အစည်းမရှိတာကိုတွေးရှိရမှာဖြစ်ပါတယ်။ဒါကြောင့်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးပြင်ဆင်တဲ့ဒီကိုပြင်ဆင်ရေးမပြင်တဲ့ဒီကိုမပြင်နိုင်ရေးအတွက်တမတော်သားလွှတ်တော်ကိုယ်စားလှယ်များရဲ့ပါဝင်မှုရာခိုင်နှုန်းနဲ့ထိမ့်သိမ်းဆောင်ရွက်ပေးနေခြင်းသာဖြစ်ပါတယ်။နောက်တစ်ချိန်တိုင်းပြည်ဒီနေ့အေးချမ်းမှုအခိုင်အမာရှိတဲ့အချိန်မှာခြေနေအရရက်တွေကောင်းလာတဲ့အချိန်မှာပုံမှန်436ပြင်ဆင်ရေးဟာဒီကမကြအောင်သိရှိတာမှဖြစ်ပါလေ
တက်မရော်တာလွှတ်တော်ကိုယ်စားလှယ်ကပုံမှန်436မပြည့်ရေးအတွက်တင်ပြဆွေးနွေးခဲ့ပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့အခြားပါတီတချို့ကပုံမှန်436ပြင်ဆင်ထားတဲ့အချက်ကိုထောက်ခံပြီး NLD ပါတီကတော့ဒီပြင်ဆင်ချက်ဟာလုံလောက်မှုမရှိကြောင်းတင်ပြထားပါတယ်ဒီကနေ့လွှတ်တော်မှာဆွေးနွေးတဲ့ပုံမှန်တွေမှာတော့ပုံမှန်59ဂါကြီးပုံမှန်59စာလုံးပုံမှန်60ဂန်းငယ်ပုံမှန်438ခါခွေပုံမှန်436ကာကြီးစတဲ့ပုံမှန်တွေကိုလွှတ်တော်ကိုယ်စားလှယ်15ဦးကဆွေးနွေးခဲ့ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဥပဒေကြမ်းကိုဗုဒ္ဓဦးနေ့မှာလည်းဆက်လက်ဆွေးနွေးဖို့ရှိနေပြီးကြာတာပရေးနေ့ဆွေးနွေးချက်တွေပြီးဆုံးချိန်မှာတော့ဥပဒေမူကြမ်းပါတပိုက်ချင်းစီကိုလွှတ်တော်ရဲ့အဆုံးဖြတ်ရယူမှာဖြစ်ပါတယ်
။ကိုမိုးစောပြောပြသွားတာပါ။အခုတော့နောက်သတင်းတပုတ်အနေနဲ့သောရရှင်တွေနားဆင်ရမှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စဲရေးစာချုပ်ထုတ်နိုင်တဲ့အခါနိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးခိုင်မာတဲ့နိုင်ငံရေးမူပေါင်းသဘောထားတွေနဲ့ဆွေးနွေးနိုင်ဖို့အတွက်နိုင်ငံရေးမူပေါင်းချမှတ်နိုင်ရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေဆွေးနွေးနေကြပြီဖြစ်ပါတယ်တိုင်းပြည်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးစိန်ခေါ်မှုတွေကိုနိုင်ငံရေးနည်းလမ်းနဲ့သာပြည်လည်အောင်ဖြည့်ရှင်းနိုင်မယ်လို့လည်းအများကယုံကြည်နေတဲ့အတွက်အားလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးမှုဖြစ်မြောက်အောင်ကြိုးစားနေကြတာပါဒီကနေ့ရန်ကုန်မှာကျင်းပတဲ့တိုင်းရင်းသားတွေနိုင်ငံရေးပါတီတွေနောက်ငြိမ်းချမ်းရင်းညှိနှိုင်းပေးတဲ့အဖွဲ့အစည်းတွေနဲ့နိုင်ငံရေးမူပေါင်းအလို့တဘောဆွေးနွေးပွဲအသေးစိတ်ကိုမဆုမွန်ကဆက်သွယ်စုံစမ်းထားပါရရှင်
နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့ရှေ့မောင်မှာတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာစာချုပ်မူကြမ်းကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကိုယ်စားလှယ်တွေနဲ့မြမအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတာဝန်ရှိရသူတွေကိုယ်တိုင်လက်မှတ်ရေးထိုးခဲ့ကြပြီးဖြစ်ပါတယ်။ဒီနောက်မှာတနင်္ဂနွေလုံးအပြစ်ရက်စာချုပ်အပိသက်လက်မှတ်ရေးထိုးနိုင်မှုအရေးနှစ်ဖက်ခေါင်းဆောင်တွေကအကြေအလည်ဆွေးနွေးနေကြဆဲဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဘက်ကလည်းပန်ဆန်းလော်ခီလာစားတဲ့တိုင်းရင်းသားညီလာခံတွေကျင်းပပြီးအားလုံးပါဝင်နိုင်တဲ့အပြစ်ရက်စာချုပ်ထုတ်ဆိုနိုင်မှုအရေးအကြိတ်နဲ့ဆွေးနွေးနေကြစေအချိန်ဖြစ်ပါတယ်တနင်္ဂနွေလုံးတိုင်းတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုအရေးကြီးတဲ့ဒီလိုအချိန်မျိုးမှာအပြစ်ရဲ့စာချုပ် ထိုးပြီးသွားလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပတဲ့အခါမှာခိုင်မာတိကျတဲ့နိုင်ငံရေးမူပေါင်းချမှတ်နိုင်မှုအရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးပါတီတွေဘက်ကသူတို့ရေးဆွဲထားတဲ့နိုင်ငံရေးမူပေါင်းတွေကတူညီတဲ့မူပေါင်းကိုချမှတ်နိုင်မှုအရေးဆွေးနွေးနေကြတာဖြစ်ပါတယ်။စီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ကဦးဆိုင်ညွန့်လွင်ကတော့နိုင်ငံရေးမူပေါင်းချမှတ်နိုင်မှုအရေးဆွေးနွေးနေကြတဲ့အခြေအနေကိုအခုလိုပြောပြပါတယ
်။ဒီနေ့ဆိုရင်ဒီနေ့အဲဟိုတယ်မှာလုပ်ပါလေ UN ဒီကတက်ပါလေ now 96 by PPIC ဝီတက်ပါလေပြီးတော့ Institute နောက်တော့ MPC လည်းပါပါလေ now MLE ဘက်ကကြာပါပါလေကျွန်တော်တို့အခုနိုင်ငံရေးမူပေါင်းဆွေးနွေးနေနေလေနိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းပေါ့နော်နိုင်ငံရေးဆွေးနွေးပွဲလို့ရှိဘယ်လိုပါမလဲဘယ်လိုမန်ဒိတ်တွေနဲ့ပါမလဲဆွေးနွေးရချတယ်လို့ဆုံးဖြတ်ချက်ချမလဲနော် consensus သွားမလားဒီ majority နဲ့ပေါ်မလားအဲ့လိုမျိုးဆွေးနွေးနေတာပါအားလုံးလူမဆုံးသေးဘူး MLE ကသူ့သဘောထားတွေထုတ်မပြောသေးဘူး USDP ကလည်းသူ့သဘောထားတွေထုတ်မပြောသေးဘူးအဲ့တော့အခုကအကြမ်းကြီးတဲ့သဘောပဲရှိတယ် NC ပေါ့တော့နိုင်ငံလို့တစ်ခါတည်းခတ်မှုရဆဲရေးစာချုပ်ချုပ်ပြီးလို့ရှိရင်ချုပ်တဲ့နေ့မှစပြီးတော့နှစ်လအတွင်းလူပေါင်းအပြီးရရမယ်အဲ့လိုမျိုးသူကတမတာတဲ့အခြေရှိတယ်နလာတဲ့ကြီးဘူးဆိုမပြီးနိုင်ဘူးအလုံးသဘောတူဖို့ဆိုတာပို့ပြီးတော့မပြီးနိုင်တဲ့အတွက်ဒါကျူပြီးတော့ဖေးနေရတဲ့သဘောပါပဲလက်ပြဆိုရင်ကျွန်တော်တို့ကျင်းမြို့ရွယ်နေသွားပါမယ်ကျင်းမြို့မှာ UNFC နဲ့ရွယ်နေတဲ့ဒီ Podium Framework ကိုသတ်ဆွေးနွေးမှာပါ
နိုင်ငံရေးပါတီတွေဘက်ကလည်းတိုင်းပြည်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးစိန်ခေါ်မှုတွေကိုနိုင်ငံရေးနည်းလမ်းနဲ့သာပြည့်လည်အောင်ဖြည့်ရှင်းနိုင်မယ်လို့အများကယုံကြည်တဲ့အတွက်အားလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးမှုဖြစ်မြောက်အောင်ပူးပေါင်းကြိုးပမ်းနေကြတာပါကိုတိုင်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ရဲ့အတွင်းရေးမှူးဦးနေမင်းကျော်ကနိုင်ငံရေးမူပေါင်းချမှတ်နိုင်ရေးအရေးကြီးတဲ့အခန်းကဏ္ဍတွေကိုအခုလိုရှင်းပြပါပါတယ
်ကျွန်တော်တို့ကတော့ဒီမူပေါင်းလေးနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲမှာကျွန်တော်အကုန်လုံးပါဝင်ရေးပေါ့ပါဝင်ဆိုတာဒီစိတ်ဟိုတာအလုံးပါဝင်ဆိုတာမူတိုင်းရှိပါတယ်အကုန်လုံးကလည်းအဲ့ဒီသဘောပေါ်မှာတူညီကြပါတယ်တကယ်ကတော့ဒီနိုင်ငံရေးမူပေါင်းချမှတ်ပြီးတော့အဲ့ဒီချမှတ်ထားတဲ့မူပေါင်းတိုင်းပွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအစုအဖွဲ့အနေနဲ့ဒီအစိုးရတက်မတော်လွှတ်တော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများနိုင်ငံရေးပါတီများဒီကျွန်တော်တို့ရက်ဖက်လူဖွဲ့စည်းများတပ်သီးပညာရှင်များဟိုလူလူလူတန်းသားအစွာပေါင်းစုံကသူခန္ဓာလိုက်ပေါင်းမှဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုအသေးပင်လေးရှိမှပို့ပြီးတော့လည်းအရာရောက်မယ်ပေါ့ဒီညီတကမှာဟိုကျွန်တော်တို့အတိအကျနဲ့မှဆိုရှင်ဒါကိုဒါဆိုလွတ်တော့မှာကျွန်တော်တို့ကဒါဟို relevant attitude နဲ့ဆိုရှင်တော့ပြဿနာတွေတော့ဒီထဲပို့ပြီးတော့ရောင်းနေသွားပြီးတော့တိုင်းပြည်ကြီးဆောင်ရွက်တယ်မှာတော့ပို့ပြီးတော့လောရတာခင်းနေနေရှိမှာကျွန်တော်ယူဆပါတယ
်ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် LND ပါတီရဲ့ဗဟိုသုတေသနလမ်းညွှန်မှုဦးမျိုးရန်အောင်သိန်းကလည်းနိုင်ငံရေးမူပေါင်းချမှတ်နိုင်မှုအရေးအပြည့်အခက်ရဲစဲရေးစာချုပ်ချုပ်ဆိုဖို့အရေးကြီးတယ်လို့6ပွင့်ဆိုင်ဆွေးနွေးပွဲရဲ့ရလဒ်တွေကလည်းအဓိကကြပါတယ်ဆိုတာကိုဆွေးနွေးပါတယ
်ဒါလို့သဘောဆိုတော့ကျွန်တော်ကဒီ political framework ပေါ့နိုင်ငံရေးမူပေါင်းဆွဲထားတဲ့ပါတီဒီအနေနဲ့အချင်းချင်းအပြန်နဲ့နားလည်မှုရအောင်လို့ဒီနေ့ဆွေးနွေးသဘောပါပဲအဲ့တော့နိုင်ငံဆွေးနွေးမူပေါင်းတပတ်တပြီးတော့ခုအစိုးရဟိုလမ်းကြောင်းတွေအများကြီးရှိတာပေါ့ဗျာအဲ့တော့အစိုးရတော်နေတဲ့လမ်းကြောင်းကတော့ NC တနင်္ဂနွေဆိုင်ရာဖြစ်ခဲ့ရစေတဲ့ဘုတ်ဆိုလည်းမထူနဲ့လက်မထူပြီးလို့ရှိရင်နိုင်ငံပေါင်းရေးဆွဲမယ်ပေါ့အဲ့လိုမျိုးသွားကြတာအဲ့တော့နောက်ထပ် knowledge တစ်ခုအကြတော့နိုင်ငံဆွေးနွေးမူပေါင်းဖြစ်ဖို့ကလေပွင့်ဆိုင်တမို6ပွင့်ဆိုင်ဆွေးနွေးပွဲနေပြီးတော့နိုင်ငံဆွေးနွေးမူပေါင်းတစ်ခု bottom line လာနိုင်ကြည့်လဲရှိတယ်ပေါ့အဲ့တော့ကျွန်တော်ကပုံစံတစ်ခုရှိတယ်
ဒီနေ့ရန်ကုန်မှာကျင်းပခဲ့တဲ့နိုင်ငံရေးမူပေါင်းဆိုင်ရာအလွတ်သဘောဆွေးနွေးပွဲကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေက NCCD ကိုယ်စားလှယ်တွေမြန်မာနိုင်ငံရေးစင်တာကတာဝန်ရှိတဲ့သူတွေနောက်တိုင်းရင်းသားအဖွဲ့အစည်းတွေတိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေအပါအဝင်ပြည်တွင်းနိုင်ငံရေးဖော်ဆောင်နိုင်ရေးဝိုင်းဝန်းဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင
်မဆုမွန်ပြောပြသွားတာပါVOA American အတန်ရဲ့အင်ကာနဲ့ညဘက်ဆက်ပြီးထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမ်းပါတော့ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနဲ့ညပိုင်းအတန်လင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line တိုမီတာ24 25 32 58တို့အပြင် line net မီတာ190တို့ကပါတိုးချက်ဖမ်းယူနိုင်ကြပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ American နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုပထမဦးဆုံးကတော့ American နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ရမှာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ကိုသိန်းထိုက်ဦးကတင်ပြထားပါတယ်နားဆင်ကြည့်ရအောင
်မေဂန်ပြည်တော်စုတောင်ကာရိုလိုင်းနားပြည်နယ်မှာမကြသေးခင်တုန်းကဖြစ်ပွားခဲ့တဲ့တနက်ကင်ကျန်းဖက်ပြစ်ခတ်မှုကြောင့်ဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုထားတဲ့တနက်ကင်ခွင့်ကိုပြန်သုံးသပ်ဖို့အမေရိကန်ဆိုရကစ조사နေပါတယ်။ Charleston မြို့မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကြောင့်တမိုင်းဝင်ခရစ်ယာန်ဘုရားကျောင်းထဲမှာဝိပုကိုရောက်လာခဲ့သူ6ယောက်တေဆုံးခဲ့တာပါ
။ We all have one thing in common.
ကျွန်တော်တို့အားလုံးရင်ဆိုင်ရတဲ့တူညီတာတစ်ခုကတော့အားလုံးရဲ့နှလုံးသားတွေခြေခွဲခဲ့ရတာပါဆိုပြီး Charleston မြို့တော်ဝင် Joseph Riley ကပြစ်ခတ်မှုတွေအောင်းမေးပွဲခြေခွဲပွဲအထိမ်းအမှတ်ခန်းနာမှာပြောဆိုသွားခဲ့တာပါ။ပြစ်ခတ်မှုကိုကျူးလွန်သူလို့တန်တရားရှိထားတဲ့ Dylan Roof ဆိုသူဟာပြဿနာရှာဒုက္ခပေးတဲ့လူငယ်တယောက်လို့သိထားကြပြီးဒီနေ့စောစောပိုင်းကမှတနက်ကိုသူမွေးနေ့လက်ဆောင်ဖြစ်ရထားခဲ့တာပါ။တပ္ပတော်ဥပမာကတော့အမေရိကန်ပြည်တော်စုရင်ဆိုင်ရမယ့်ပြဿနာရှိနေတယ်ဆိုပြီးဒါနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ
်။ Every country has violent, hateful or mentally unstable people.
နိုင်ငံတိုင်းမှာအကြမ်းဖက်မှုတွေ၊အမုန်းတရားတွေ၊စိတ်ကစင့်ကြလျာဖြစ်နေတဲ့သူတွေရှိကြတာပါ။ဒါပေမဲ့မတူတာကအဲ့ဒီနိုင်ငံတွေမှာတနက်ကိုလွယ်လွယ်ကူကူကင်နိုင်တဲ့အခွင့်အရေးမရှိပါဘူး။ဒီတော့ဒါဟာပုံမှန်ဖြစ်လေရှိတဲ့အစ်တစ်ခုပါဆိုပြီးတုံ့ပြန်ဖို့ကျွန်တော်ညင်းဆိုပါတယ်
။ရှင်းနေအမေရိကန်ပြည်ထောင်စုမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာလည်းဒီကိစ္စကအစ်တစ်ပံဆွေးနွေးလာတဲ့အကြောင်းအရာဖြစ်လာနေပါတဲ့။ဒီမိုကရက်ပါတီမှာသမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့ဟီလာရီကလင်တန်ကတော့ကော်နာတကတ်ပြည်နယ်မူလာတန်းကြောင်းနောက်ကော်လိုရာဒိုပြည်နယ်ရုပ်ရှင်ုံနဲ့တောင်ကာရိုလိုင်းနားပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
We have to face hard truths about race, violence.
လူမျိုးရေး၊နောက်အကြမ်းဖက်မှု၊တနက်နဲ့ပတ်သက်တဲ့သဘောထားကွဲလဲချက်တွေ၊ဒါရီကိုအခြေခံတဲ့ပကတိအမှန်တရားကိုကျမတို့မဖြစ်မနေရင်ဆိုင်ရပါလိမ့်မယ်။ဒီကိစ္စကိုအေးအေးယူမဆောင်ရွက်ခင်မှာဒီတိုင်းပြည်မှာအပြစ်မရှိတဲ့ကလေးတွေ၊ရုပ်ရှင်ကြည့်တဲ့သူတွေ၊ဖျားချောင်းသွားတဲ့သူတွေကျမတို့ဘလောက်များများထပ်ပြီးတော့ဆုံးရှုံးရအောင်ပါလဲ။
ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာတနက်ကင်ကွင်းထောက်ခံတဲ့အကြီးဆုံးအဖွဲ့အစည်းဖြစ်တဲ့အမျိုးသားရိုင်ဖယ်အသင်းကြီးကတော့ဟီလာရီကလင်တန်ကိုပို့ပွင့်လင်းလင်းပြန်ပြီးတော့ဆန့်ကျင်ပြောဆိုနေပါတယ်။အမျိုးသားရိုင်ဖယ်အသင်းကြီးရဲ့ဂျေကယ်ဝိန်းလက်ဖီရာကအခုလိုပြောပါလေ
။ We will elect our next great president.
ကျွန်တော်တို့ကအမေရိကန်ပြည်ထောင်စုအတွက်နောက်ထပ်သမ္မတသစ်ရွေးချယ်ရမှာပါ။အဲ့ဒီသူဟာဟီလာရီကလင်တန်မဟုတ်ပါဘူး
။အမျိုးသားရိုင်ဖယ်အသင်းကြီးရဲ့အခုလိုဝေဖန်ပြောဆိုချက်တွေဟာ Republican Party ရဲ့နှစ်ပတ်လည်အမျိုးသားညီလာခံမှာသဘာဝလောင်းဖြစ်ရှင်ပြိုင်မဲ့သူတွေအကြားပြောဆိုဆွေးနွေးမဲ့အကြောင်းအရာတခုလည်းဖြစ်လာပါတယ်။ Florida ပြည်နယ်အုပ်ချုပ်ရေးမှူးအောင် Jeff Voice ကခုလိုပြောပါတယ
်။ I have a message for the Obama administration.
သမ္မတ Obama အစိုးရအတွက်သတင်းစကားပါစရာကျွန်တော်မှရှိပါတယ်။ဥပဒေနဲ့အညီလိုက်နာတဲ့ American ပြည်သူတွေလက်ထဲတနတ်ဒီကင်ကွင်းကိစ္စကိုအဓိကမထားဘဲနဲ့ Islamic အစွန်းရောက်အဖွဲ့တွေလက်ထဲတနတ်ဒီမရောက်အောင်လုပ်ဖို့ကိစ္စကိုအာရုံမစိုက်သင့်ဘူးလားမေးချင်တာပါ။
အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေကတနက်ကင်ခွင့်ကိုနိုင်ငံသားတွေရဲ့ခွင့်အရေးဖြစ်ခွင့်ပြုထားပါတယ်။တနက်ဝယ်တဲ့သူတွေကိုအသေးစိတ်စီစစ်ဖို့ဥပဒေကျန်တဲ့ပြီးခဲ့တဲ့နှစ်နှစ်ကအဆိုပြုခဲ့ပေမဲ့အထက်လွှတ်တော်ကပယ်ချခဲ့ပါတယ်။သမ္မတဥပမာကတော့ဒီကိစ္စကနိုင်ငံရေးအရာအန္တရာယ်ရှိတဲ့ကိစ္စလို့ပြောဆိုပြီးတစ်ချိန်မှာမလွဲမသွေရင်ဆိုင်ရအောင်ပဲလို့လည်းဆိုပါတယ
်။ I know today's politics makes itless likely that
တနက်ကင်နာနဲ့ပတ်သက်ပြီးဘေးအန္တရာယ်ကြောင့်မရှိအောင်တောင်းဆိုတဲ့ဥပဒေပေါ်ဒီနေ့နိုင်ငံရေးကတိတ်ပြီးအလေးနက်ထားဖို့မရဘူးဆိုတာကျွန်တော်သိပါတယ်။ကျွန်တော်ရှင်းရှင်းပဲပြောမယ်။ကျွန်တော်ဒါကိုအလျှော့မပေးပါဘူး။ဒီနေ့ဒါနဲ့ပတ်သက်လို့မှန်မှန်ကန်ကန်ဆုံးဖြတ်လာနိုင်မယ်လို့ကျွန်တော်ယုံကြည်နေပါတယ်
။ Charleston မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုဟာအမေရိကန်ပြည်ထောင်စုမှာပေါ်ပေါက်ခဲ့တဲ့ပြစ်ခတ်မှုတွေထဲကနောက်ဆုံးပြစ်ခတ်မှုပါ။ဒါပေမဲ့လည်းဒီဖြစ်ရဲ့နောက်ဆုံးဖြစ်လိမ့်မယ်လို့မျှော်လင့်တဲ့သူတွေရှိမယ်ဆိုရင်တော့ မျောလင့်သူအနေချင်းပဲရှိဦးမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုတော်ရရှင်တို့နားဆင်ခဲ့ရတာဖြစ်ပါတယ်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆုမွန်နဲ့အတူဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်တောက်တာရှင်များရှင်အင်္ဂါနေ့ဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းကနေကြိုဆိုပါတယ်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီခီးရှေချီတဲ့လမ်းလျှောက်ဆန္ဒပြရင်းနဲ့လက်ပန်းမှာအကျန်းဖက်ဖြိုခွင်းတာခံခဲ့ရလို့ထိခိုက်ဒဏ်ရာရတဲ့ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေအတွက်အရေးပေါ်ကျန်းမာရေးဆောင်ရှမှုလိုအပ်နေတယ်လို့ဒီမိသားစုဝင်တွေကတောင်းဆိုနေတယ်အကြောင်းမှာဒီတရားရင်ဆိုင်နေရဆဲဖြစ်တဲ့ဒီတပိတ်မှောက်ကျောင်းသားတွေအတွက်ကျန်းမာရေးဆောင်ရှမှုပေးနိုင်မှုအရေးတော်တာရှင်နေနဲ့ဆွေးနွေးကြမှာပါဒီဆွေးနွေးဖို့အတွက်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတာတော့အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးပါဦးမင်းလွင်ဦးရောက်ပါပြီလားရှင
်
ဟုတ်ကဲ့ဟုတ်ကဲ့ Now ကျန်းမာရေးဆောင်ရှောက်မှုနဲ့ပတ်သက်ပြီးတော့ပေါ့နော်ပင်နိုင်ဆွေးနွေးပေးမယ်သူကတော့ဆေးပညာရှင်ဒေါက်တာဦးတင့်ဆွေပါဒေါက်တာတင့်ဆွေရောက်ပါပြီလားရှင်
ဟုတ်ကဲ့ခင်ဗျာရှိပါရခင်ဗျာ
ဟုတ်ကဲ့ရှင်အဲဒီကနေ့ကျမတို့ဟိုဆွေးနွေးမယ့်အကြောင်းကတော့ဒီတရားရင်ဆိုင်နေစေဒီတပိတ်မောက်ကျမ်းသားတွေနဲ့ဝန်ရံပြည်သူတွေပေါ့နော်သူတို့ရဲ့ကျမ်းမာရေးဆောင်ရှောက်မှုပေးနိုင်ဖို့အတွက်အဓိကပါဟိုတကယ်ဒီတကယ်လို့ပေါ့နော်ထောင်နှန်းကျနေပြီဆိုလို့ရှိရင်တော့အကျဉ်းသားဖြစ်နေတော့ကျမ်းမာရေးဆောင်ရှောက်ကုသမှုကရပါတယ်နောက်ထောင်ထဲမှာကျမ်းမာရေးဟိုဆောင်ရှောက်မှုမလုံလောက်တာတပိုင်းပေါ့လေနောက်အခုပေါ့နော်ဒီတရားရင်ဆိုင်နေရစေဒီကျမ်းသားတွေမှာတော့ဒီလိုမျိုးဟိုကျမ်းမာရေးဆောင်ရှောက်မှုကပို့ပြီးလိုနေတယ်လို့ဒီမိသားစုဝင်တွေကတောင်းဆိုနေတယ်ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ပထမဆုံးဦးမြင်းမင်းလွင်ရဲ့အမြင်လေးကိုသိပြရစေဒီအခွင့်အရေးပေါ့နော်ကျောင်းဒီတရားရင်ဆိုင်နေရစေသူတွေရဲ့အခွင့်အရေးနဲ့တရားအခွင့်အရေးနဲ့ပတ်သက်ပြီးတော့လေနည်းနည်းပြောပြပေးပါဦးမင်းလွင
်ဟုတ်ကဲ့ပါကျွန်တော်တို့ဒီအခုလက်ပန်းဒီစားမှာပြပေါ်ခဲ့တဲ့ကျောင်းနဲ့ပတ်သက်ပြီးတော့ဖန်စီခံရတဲ့သူတွေကိုတရားစွဲဆိုထားတဲ့အမှုပေါင်းတော်တော်များများရှိပါတယ်။အဲတော့ပထမဆုံးအနေနဲ့ကိုအောင်မိုင်းဆန်းပါ68ကိုအမှုရှိတယ်။နောက်ပြီးတော့တခါအမှုလေခွဲပြီးတော့ဆွဲထားတဲ့ဥစ္စာတွေလည်းရှိပါတယ်။အဲတော့ပြစ်မှုကျူးလွန်ခြင်းခံရတဲ့သူလို့စွပ်စွဲခံရတဲ့အဆင့်မှာပဲရှိသေးတဲ့အချိန်မှာဒီလိုဖန်စီထိန်းသိမ်းထားတဲ့လူတွေကိုထိုက်ပင်နဲ့ကြမ်းမရေးဆောင်ရှောက်မှုအစိုးရအနေနဲ့လောကတည်းကစီမံဆောင်ရွက်ပေးတဲ့ ਨੇ အဲ့ဒီလိုမှစီမံဆောင်ရွက်ပေးဖို့မဖြစ်နိုင်ဘူးဆိုလို့ရှိရင်ဖန်စီထိုင်းထိမ့်သိမ်းထားတဲ့သူတွေကိုအာမခံနဲ့လှုပ်ပေးပြီးတော့အမှုကိုရင်ဆိုင်ဖြည့်ဆင်းဖို့အတွက်စီမံဆောင်ရွက်ပေးဖို့လိုပါတယ်အဲ့တော့အခုအချိန်မှာဒီအာမခံပေးလို့မရတဲ့အမှုတမှုပဲပုံမှန်တစ်ခုကလွယ်လို့ပေါ့လေ။ကြံတဲ့ပုံမှန်တွေကအမကပြေးလို့ရတယ်ဆိုတာတွေကိုကျွန်တော်ကြားသိရတယ်။သို့တော်လည်းပဲတရားရုံးအနေနဲ့တကယ်တမ်းနေတိုင်းမကောင်းတဲ့သူဆင်းအောင်တယောက်ကုသနေရတဲ့သူတွေကိုတောင်မှအမကမပြေးပဲထားတဲ့ကိစ္စရကကျွန်တော်တို့လူခွင့်ရေးကိုအလွန်အမင်းချိုးဖောက်ရောက်ကြတဲ့အပြင်ဒီဆွဆွဲခံရတဲ့အစ်မအဲလူတွေကအပြစ်ပေးတယ်လို့မျိုးခံစားနေရတယ်လို့ဖြစ်တယ်လို့ကျွန်တော်အရင်နဲ့ပြောချင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ပါ။နောက်ဒီတမ်းမာရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလိုမျိုးဒီတရားရင်ဆိုင်နေရာဆဲမှာဖြစ်နေတာ ਨੇ ဟိုပေါ့နော်ဟိုတမ်းမာရေးတွေအထူးလိုအပ်နေတာတွေကိုဒီအစိုးရကောင်းကောင်းကြည့်ရှုမပေးနိုင်တဲ့အနေနဲ့နောက်ဆက်တွဲပေါ့နော်။ဘာတွေများဖြစ်လာနိုင်လဲဆရာဦးတင့်ဆွေနည်းနည်းလေးပထမဆုံးလေးပြောပြပေးပါရှင
်။အဲဟုတ်ကဲ့ခင်ဗျ။ကျွန်တော်တို့အကျဉ်းသားတွေနဲ့ဒါကထောင်းသောအရာအချင်းစားကျင်းသားတွေရဲ့ဈေးမိုင်းနဲ့ပတ်သက်ရင်ကျွန်တော်တို့ဒီကျင်းသားတွေကိုစောင့်ရှောက်ဖို့တာဝန်ကြတဲ့ဟိုဈေးမိုင်းစောင့်ရှောက်မှုပေးတဲ့ဆရာဝန်တွေနဲ့အချင်းအောင်တာဝန်ရှိသူတွေကြားမှာကျွန်တော်တို့အပြန်အလှန်လွန်ဆွဲနေရတာကတော့ဟိုရှိတယ်ခင်ဗျာဒါကတော့ဟိုကျွန်တော်တို့နိုင်ငံမဟုတ်ဘူးတိုင်းပြည်တိုင်းရှိနိုင်တယ်ဒီပေါ်မှာအဆုံးသတ်နိုင်တဲ့ညင်ပွားမှုတွေလည်းရှိနေတယ်ခင်ဗျာနောက်တစ်ခုကဒီတရားစီရင်စနစ်နဲ့ကျွန်တော်တို့ဆရာဝန်တွေဘက်ကတမားကျင်းဝတ်ချာမှာအမှန်တမ်းမှဆိုတဲ့ဝီယိုဒီတွေကဖြစ်နေတယ်ခဗျာကျွန်တော်တို့ကတော့စိတ်ပညာဘက်ကပဲကြည့်ပြီးတော့ကျန်ပညာပိုင်းဆိုင်ရာကျင့်ဝတ်ကိုကျွန်တော်တို့လိုက်နာကြရတယ်ခဗျာဒါကကျွန်တော်တို့ဒါမွေးရပါကျွန်တော်တို့ဟိုဒါပရိညင်ကျင့်ဝတ်ဖြစ်တယ်အဲလူနာတယောက်ကဟလာကိုဟိုဒါဆုံးဖြတ်ချက်ချတာလူနာကိုကြည့်ပြီးဆုံးဖြတ်ချက်ချတဲ့အခါမှာကျွန်တော်တို့ဆရာဝန်တွေပုံမှာပြအားတွေဆွဲအားတွေမရှိဘူးအဲ့ဒါတွေကိုပမာမထားပဲနဲ့လာတနာစိတ်နဲ့ဆန္ဒစိတ် တနည်းမြေပြအဆွဲရတွေကိုဖိတ်ချိန်ပြီးတော့သုံးဖြတ်မှတာနဲ့ကျွန်တော်တို့သုံးဖြတ်ချက်တွေကမှန်တယ်ခင်ဗျာအဲ့တော့ဒါကယောဂမိတတ်ရုံပဲရှိသေးတယ်ဆိုတော့ဒီကနေ့ပြည်မနိုင်ငံမဟာကုန်းကဟိုခုဆွေးနွေးကြတဲ့အကြောင်းကဒီအပါဝင်ပေါ့လေတခြားနိုင်ငံရေးကျင်းသားတွေရောနောက်တမန်ဟိုတခြားရသွမှုပြမှုအတရားမှမှုပြမှုဟိုကျင်းသားတွေရောအတွက်ကတော့ဒီထောင်ထဲနဲ့အကျဉ်းစခန်းတွေမှာကျမရေးဆောက်ရှောက်မှုကတော့တကယ်ကိုစူးစူးဝါးဝါးဖြစ်နေတာကတော့ကျွန်တော်ဟိုမေးစရာမလိုအောင်ဟလာသုတေသနလုပ်စရာမလိုအောင်ဆိုးနေကြရတယ်ခင်ဗျအဲ့တော့ဒီဟာတွေအပေါ်မှာဟိုပြပြပြောင်းလဲလုပ်တဲ့ခါမှာကျွန်တော်တို့ဒါတွေကလည်းဟိုအကြီးအကျယ်ကိုပြောင်းဖို့လိုတယ်အကြီးအကျယ်ပြောင်းဖို့လိုတယ်ဆိုမှဟိုကျမရေးဆိုတာကဟိုနေ့ရောနေ့လေလားညနေတည်းမပြောနဲ့နေ့နဲ့နိုင်တောင်စောင့်လို့မရတဲ့အရေးပေါ်အခြေအနေတွေရှိတော့ပါဒါကတကယ်ကိုလားဟိုအင်္ဂလိပ်စကားလုံးတော့ပြင် emergency ပေါ့လေပြုပြင်ပြောင်းလဲဖို့လိုတဲ့အခြေအနေဒီတရားဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟု
တ်ဟုတ်ကဲ့ပါဆရာအခုပေါ့နော်ဒီဒိုင်းရိုက်လေလိုင်းဆွေးနွေးကံကိုဟိုစာနဲ့ပြပို့ထားတဲ့သူတယောက်ကအစာကိုဟိုဖတ်ပြပါစီနော်သူကဟိုဥက္ကလာထွန်းတကုံမျိုးတက်ကပါသူကဘာပြောလဲဆိုတော့ဒီအမျိုးသားပညာရေးဥပဒေကိုတဲ့လက်နက်မပါဘဲနဲ့ငင်းချမ်းစွာကန့်ကွက်ဆန္ဒပြတဲ့အကြောင်းသားလေးတွေနဲ့ဝင်းရံပြည်သူတွေကိုပေါ့နော်လက်ပန်းမှာအကြမ်းဖက်ဖြိုခွဲပြီးတော့ဒီတရားဆွဲဆိုတာခံရစင်မှာကျမကြီးဆောင်ဆောင်မှုနဲ့ပတ်သက်ပြီးနားလေတာနှစ်ခုတော့သူနှစ်ပိုင်းခွဲပြောမယ်ပေါ့နော်ပထမကဓမ္မရာအလျောက်ဖြစ်စေပြစ်မှုမြောက်တဲ့ပြုလုပ်မှုကြောင့်ဖြစ်စေပေါ်ပေါက်တဲ့ဒီကျမကြီးချူရင်းမှုတွေပေါ့နော်အပြည့်အဝနဲ့အလုံလောက်ခန်းစား권ရှိပါတယ်တဲ့ဒီလူတွေဟာဒါကြောင့်မပြတ်မကွက်ဆောင်ရွက်ပေးရမှာပါတဲ့။နောက်သူတို့အားလုံးဟာဆိုလို့ရှိရင်စီရင်ပိုင်권ရှိတဲ့တရားရုံးကနေအပြစ်ရှိချောင်းဆုံးဖြတ်ထားတာမရှိသေးတဲ့အတွက်ပေါ့နော်။ဥပဒေရအပြစ်ကင်းစင်သူတွေဖြစ်လို့ပါတဲ့။နောက်တစ်ချက်ကတော့ဒီဝင်းရံပြည်သူနှစ်ဦးပေါ့နော်။ရန်ကုန်အထူးကုအစည်းအုံကြီးမှာအတွင်းလူနာဖြစ်နေတက်ရောက်ပြီးတော့ခွဲစိတ်ကူတာမှုခံနေရတာ။ဒါကပေါ့နော်။ရာဇဝတ်ပြစ်မှုဖြစ်တဲ့အပြင်းထန်နာကျင်စေမှုကျူးလွန်ခံရသူတွေဖြစ်တယ်ဆိုတာဥပဒေရထင်ရှားပါတယ်တဲ့။ဒီလိုမျိုးအပြင်းထန်နာကျင်စေမှုကိုတဲ့အမိမတိရဲသားကတော့လကောင်းဆွမ်းရှံလူရန်ကားကတော့လကောင်းကျူးလွန်သည့်ဖြစ်စေဒီရာသွဲမှုမြောက်တဲ့အတွက်တဲ့အမိန်ပေးစေခိုင်းသူရဲမှုကအစားပြည်တဲ့ဝင်ကြီးတိနော်တူကြီးနဲ့ပြစ်ဒဏ်ချခိုက်တယ်ပေါ့နော်ဘလားဘသူဘဲဝါခွဲခြားထားတာမရှိလို့ပါပေါ့နော်ဆိုတော့သူတင်ပြတဲ့အထက်မှာပေါ့နော်ဒီပထမချက်ဖြစ်တဲ့ဒီစီရင်ပိုင်권ရှိတဲ့တရားရုံးကနေပြီးတော့အပြစ်ရှိကြောင်းဆုံးဖြတ်ထားတာမရှိသေးတဲ့အတွက်ဥပဒေရအပြစ်ကင်းစင်သူဆိုတော့အဲ့ဒီအကြောင်းလေးပေါ့နော်ဆိုတော့အခုဟိုဆွေးနွေးတဲ့အကြောင်းအရာလည်းဒီအကြောင်းပါပဲဒီအဲ့မှာပေါ့နော်ဒီအခွင့်အရေးနဲ့ပတ်သက်ပြီးချမ်းမာရေးအခွင့်အရေးနဲ့ပတ်သက်ပြီးတော့ပေါ့နော်နိုင်ငံတကာမှာရောဘလို့တွေဒီလိုမျိုးဒီတရားရင်ဆိုင်ရစေလူတွေနဲ့ပတ်သက်ပြီးတော့ဘာတွေလုပ်ကြလဲပေါ့နော်ဒီအာရှလူခွင့်ကွန်ဖရင့်အရှင်နေကြီးပေါ့နော်ဦးမင်းလွင်ပြောပြပေးပါအောင်ရှင်
ဟုတ်ကဲ့ပါကျွန်တော်တို့ဒီလိုဖန်စီထိမ့်သိမ်းခံထားရတဲ့အချိန်မှာအစိုးရအနေနဲ့အကျဉ်းသားတွေရဲ့ကျန်းမာရေးစစ်ဆေးမှုကိုပုံမှန်အမြဲတမ်းဆက်စပ်ပြီးနေရမှာ။ဒါကကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိအကျဉ်းထောင်လက်ဆွဲမှာလည်းပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေရှိပါတယ်။အကျဉ်းသားကိုချုံနှောင်ထားစဉ်အတွင်းမှာကျန်းမာရေးဆောင်ရှောက်မှုအနေနဲ့ဆရာဝန်ကအလေးချိန်နောက်ပြောရနေမြင်သူရနေချင်းရှိမရှိစတဲ့ဥစ္စာတွေကိုပထမဦးဆုံးစံချိန်ယူတတ်မှတ်ထားမယ်နောက်ပြီးတော့တခါအမြဲတမ်းအရေးကြီးရင်ကြီးရလို့စိုင်းတော်မှုတွေစစ်ဆေးမှုတွေပြုလုပ်ရမယ်လို့ပါပါတယ်နောက်ပြီးတော့တခါစိုးရင်ရတဲ့လူနာတွေနဲ့ပတ်သက်လို့လည်း24နာရီအတွင်းစောင့်ကြည့်တဲ့ဆိုရင်စောင့်ကြည့်တဲ့လူနာအပြင်ကိုပို့ဖို့လိုတယ်ဆိုရင်အပြင်ဆေးဝင်ပို့ကုသဖို့လိုတဲ့လူနာစသဖြင့်ကွဲခြားပြီးတော့တရားရုံးရဲ့ခွင့်ပြုချက်နဲ့အညီအမြင်နဲ့အများလှုပ်ဆောင်ပေးရမယ်လို့ကျွန်တော်တို့အကျဉ်းထောင်လက်ဆွဲဥပဒေထဲမှာပါပါတယ်သို့တော်လည်းပဲကျွန်တော်တို့စီမားလက်ရှိဖြစ်နေတဲ့ကိစ္စမှာကအဲ့ဒီလိုမဟုတ်ဘူးအဲ့တရားရုံးကိုတင်ပို့တဲ့အခါလေတရားရုံးကတည်တည်ကြကြဆေးုံထွက်ကုတာခွင့်ကိုမပေးနိုင်ဘူးအဲ့တော့ခံစားနေရတဲ့အကျဉ်းသားတယောက်ကဒီတရားရုံးထွက်လာရင်းနဲ့ဖြစ်တဲ့အချိန်ရောက်တော့မှပဲဆေးုံကိုတရားတဲ့အချိန်မျိုးဖြစ်တယ်ဆိုတော့ကျွန်တော်ကိုတင်ဝင်းတို့ကိုခင်လိုင်းတို့ရဲ့ဥပမာတွေကအချိန်ရင်းဆဆပြနေတာဖြစ်တယ်အချင်းထောင်အတွင်းမှာနောက်ပြီးတော့ကျမရင်စောင့်ရှောက်မှုဆိုတဲ့နေရာမှာအရေးကြီးဆုံးကတောက်တုံးရေးပါပဲ
ဟုတ်ကဲ့ပါ
ကျွန်တော်လက်ကအချင်းထောင်အတွင်းမှာအဓိကအရင်ဆိုင်ကြုံတွေ့နေရတော့ဝီစီတွင်းရီဖြစ်တဲ့အတွက်တန်တမြားတွေဒါကြောင့်တောက်တုံးရတဲ့အချင်းသားတွေအားလုံးကဒီဘိုင်းအောင်တဲ့ဝေဒနာမူဝေတဲ့ဝေဒနာယာနာစတဲ့ဥစ္စာတွေကိုတောက်တုံးရီကြောင့်ခံစားနေရတယ်ဆိုတာကျွန်တော်သိရပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခု ဒီဟိုတင်တောက်တရှင်တွေကကိုစော်ရန်ပေါ့နော်ကိုစော်ရန်ဒီចောင်းသားတပိတ်အထောက်ကူပြုကော်မတီမှာပါတဲ့တယောက်ပါသူကအလဲဝင်ရောက်ဆွေးနွေးတင်တယ်လို့ပြောပါတယ်ကိုစော်ရန်ဟိုမကြားပါလားရှင
်ကြားပါတယ်ခ
င်ဗျဟုတ်ကဲ့ကိုစော်ရန်အခုခုနဦးမင်းလုံပြောသွားတယ်ပေါ့နော်ဒီចောင်းသားတွေဟိုတင်အဓိကတော့ဒီအဝေးစီးတွင်ခါရေးပြဿနာလို့ပြောပါတယ်ဒါကိုစော်ရန်ကိုယ်တိုင်ဒီចောင်းသားတွေနဲ့အတူဟိုတရားရုံးထုတ်တိုင်းသွားတွေ့နေတယ်ဆိုတော့လေသူတို့ကျမရေးဒီအရေးပေါ်ဆောင်ရှောက်မှုဘာတွေလို့လဲနည်းနည်းပြောပြပေးပါကိုစံ
ဟုတ်ကဲ့ခင်ဗျာ
ဝင်ဆွေးနွေးလာမှာဒီ
ကျောင်းသားတွေကဒီကျွန်တော်တို့အခုဆိုလို့ရှိရင်3လကျော်သွားပြီပေါ့နော်3လကျော်သွားတဲ့အခါမှာကျွန်တော်တို့ဆက်စပ်ဦးကျွန်တော်တို့တို့စပြီးတော့ထောင်ထဲရောက်သွားတဲ့အချိန်မှာတို့ပါဆိုရေးတွေမကောင်းပြောပါတယ်စောစောပြောလို့ပြီး80ကျော်ကျော်လောက်ကတူးထားတဲ့ရေဆိုတော့တန်တက်တင်များပြီးတော့တို့ရားရံကြပါတယ်တောက်တော့လည်းအဆင်မပြေတဲ့တာကိုကျွန်တော်တို့ကအဆင်ပြေဖို့အတွက်ကိုကျွန်တော်တို့ကထောင်အာဏာပိုင်တွေကိုလည်းကျွန်တော်တို့ကိုယ်တိုင်ကြောပါတယ်နောက်ကကျွန်တော်တို့အပြင်ဘက်ကနေပြီးတော့ NNEIA ကိုလည်းပြောပါတယ်ကျွန်တော်တို့မီဒီယာတွေကိုလည်းပြောပါတယ်ဒါတကယ်လို့လိုအပ်ချက်ရှိနေပါတော့နောက်တစ်ခုကအဲဘာလဲဆိုတဲ့အခါကျတော့ကျွန်တော်တို့အခုသတ္တရောဖြစ်လာတာဒီကျွန်တော်တို့ဖန်စီအချမ်းဖက်ရိုက်နေစဉ်အခါကကိစ္စတွေပါအဲ့မှာသူတို့ဒါတန်ချက်တင်နေပေါ့နော်အချမ်းဖက်ရိုက်နေလိုက်တဲ့အတွက်အဲသူတို့ဒီအတွင်းကြီးရောလာပြီးဖြစ်လာပါတယ်အဲ့ဒါဒီနှစ်ရက်နှစ်ရက်ကျုံကျိမ့်ပါဆိုလို့ရှိရင်ကိုတင်ဝင်းပေါ့နော်ကိုတင်ဝင်းကကျုံထုတ်မှာပြစ်ပြီးတော့မူးလဲကြပါပါလေအဲ့ဒါဒါရီဆေးဝါးနေပြီးတော့မနိုင်တဲ့အတွက်ကျွန်တော်တို့ရန်ကုန်ကုရန်ကုန်ကျွန်တော်တို့ပုံတိုင်းမတည်ဘူးပြီးတော့အရေးပေါ်ကနေတဆင့်ကူတာတဲ့အခါမှာစစ်ဆေးတွေ့ရှိကြရဗာဒီသွားတွေ့ရလဲဆိုတဲ့အခါကျတော့အဲ့မှာကျွန်တော်တို့ဒီနတ်ကျောမာကြီးတစ်ခုအလုံးနတ်ကျောမာကြီးတစ်ခုကျွန်တော်တို့ဒီလေချောင်းယူလေချောင်းပေါ့နော်လေဝင်းရိုက်ခံတဲ့အတွက်အဲဒါကိုတင်ဝင်းကိုတိုင်ပြောပါလေရင်ဘတ်ကိုလည်းသူ5ချက်လောက်ဆောင်းကန်ခံရတဲ့အတွက်အဲ့ဒါအတန်ချက်ကြောင့်ရင်ဘတ်တခုလုံးလည်းနားနေတယ်ချစ်စစ်ပစ်စစ်ချက်ကတော့အဲ့လေချောင်းကဒီကွင်းနေကြားထဲမှာပေါ့နော်ဒီကျွန်တော်နတ်ကျော်ကြီးတခုလုံးညှက်သွားတဲ့အတွက်အဲ့ဒါကိုကျွန်တော်တို့ပြန်လို့ရတယ်နောက်ဒီတုံးလေးပေါ့ပြုတ်သွားတဲ့အတွက်အဲ့ဒါကိုကျွန်တော်တို့တင်မဆုံယူကအယူတခုနဲ့အစားထိုးပြီးတော့ကုသရတယ်အဲ့တော့အဲ့ဒါမျိုးကြီးဖြစ်လာတယ်နောက်တစ်ခါ6ရက်နေမှာတခါကိုခင်လိုက်ထပ်ပြီးတော့ဖြစ်တယ်အဲ့ဒါကြောင့်အားလုံးကလည်းစိုးရိမ်လာတယ
်
ဒီလိုအတွင်းကြီးတာယာဒီအပါဝင်ပေါ့နော
်
တခြားကျွန်တော်တို့ခေါင်းမူးတာတွေမကွန်မင်းသစ်သစ်ဆိုအန်လို့ပြင်သွေးစာလေးတွေပါလာပြီဒီလိုတွေဖြစ်လာတဲ့နဲ့မိဘတွေလည်းစိုးရိမ်နေအားလုံးလည်းစိုးရိမ်လာကြတယ
်
ကျွန်တော်တို့အနေနဲ့ကဒါကိုမဖြစ်စေချင်ပါဘူးတို့ကနိုင်ငံသားတွေဖြစ်တယ
်ဆောင်
ကျောင်းသားတွေလည်းဖြစ်တယ
်ဆောင်ပြန်က
ြခံရတယ်မဟုတ်တဲ့တဲ့ဒါတွေကိုနိုင်ငံတော်ကဒါတာဝန်ယူပြီးတော့လုပ်ကိုလုပ်ရမယ်ဆိုတော့ကျွန်တော်တို့အသိသိထားပါတယ
်ဒါကြောင့်ကျွန်တော်ဟုတ်ကဲ့ပါရှင်။ဟုတ်ကဲ့ဟိုကကိုစရန်ဟိုပြောသွားတဲ့ဆော့ဆော့ပါပေါ့နော်။ဟိုရင်ကိုတင်ဝင်းဒီအာယုံကျော်ထိခဲ့လို့ခွဲစိတ်ကုသဆေးုံတင်ထားတဲ့သူပေါ့နော်။သူ့ရဲ့ညီကိုနေစော်လင်းသူကလည်းဟိုဒီဓာတ်ရိုက်လေးလိုင်းဆွေးနွေးပွဲထဲမှာပေါ့နော်။သူ့ရဲ့အခြေအနေကိုပြောပြတင်တယ်လို့ပြောပါတယ်။ကိုနေစော်လင်းရောက်ပါပြီလားမသိဘူး။ဟယ်လို
ဟုတ်ကဲ့ရောက်ပါပြီလား
။ဟုတ်ကဲ့
ဟုတ်
ဟုတ်ကဲ့ဒီမိသားစုအနေနဲ့ပေါ့နော်။ဒီခီးရှည်လမ်းလမ်းလျှောက်ဒီဆန္ဒပြရင်းနဲ့ပေါ့နော်ထိကိုက်တံရရခဲ့ဒီဆန္ဒပြမှာအကျံဖက်ဖြိုခွင်းခံလို့ဒီထိကိုက်တံရရတဲ့သူပေါ့နော်ဒီမိသားစုဝင်နေနဲ့ဟိုပြောပါအောင်နော်ဘာဘာတွေပြောချင်လဲပြောပါဘာဝင
်ဘာတွေပြောချင်လဲဆိုတော့အခုကိုကြီးကလေလေကြောင်းကိုခွဲလိုက်ရတာပေါ့နော်ဒီလေရနေ့မှာကျွန်တော်ထောင်ဝင်းသားတော့တွေ့တဲ့အချိန်မှာအချုပ်ရုံထုတ်တဲ့အချိန်မှာတတ်တွေ့တော့တတ်တွေ့တော့ကျွန်တော်တို့လည်းတွေ့တဲ့အချိန်မှာကိုရသတိလက်ွားတယ်တက်ယူပြပြီးတော့သတိလက်ွားတဲ့ကောင်ကကျွန်တော်တို့ကဒီတာဝတီဈေးရုံကိုချက်ချင်းတင်တယ်တင်တဲ့ချိန်မှာတာဝတီဈေးရုံကလည်းမနိုင်ဘူးဟိုနေသူ့ရုံကချင်းနေဘူးအာမန်လေးကျွန်တော်တို့တီတီကြာကြာမသိဘူးမသိရတော့ဘူးရုံကြည့်သူ့ဈေးရုံကိုကျွန်တော်တို့နှစ်ရက်နေပဲညာလေးကကျွန်တော်တို့ဘယ်လိုပြောလဲညနေမိုးထုတ်လောက်ရောက်တယ်ရောက်တဲ့ချိန်မှာကျွန်တော်တို့ကိုတမန်ကြီးရိုက်တယ်အဲ့လိုတော့အနာကောင်းလေးရိုက်တယ် EDG လေးရိုက်တယ်အကုန်ရိုက်တယ်ဒါပေမဲ့သူကဘာဖြစ်လဲဆိုတော့အသက်ရှူလိုက်တဲ့ခါကျရင်နိုင်ဦးတွေကအောက်လေအဲ့လိုပဲသူကပြောတယ်အသက်ရှူလို့မဝဘူးလို့အသက်ရှူပြီးရမ်းချက်တယ်ဆိုပြီးပြောတယ်ကအဲ့ဒီတည်းမှာကျွန်တော်တို့ဘာလုပ်လဲဆိုတော့ကျွန်တော်တို့ကနောက်3ရက်နေ့4ရက်နေ့လည်းကြာအမိုင်းနဲ့တည်ပြီးတော့ရောဂါရှာဖို့ရဲ့အခါမှာသူရဲ့ဒီနောက်ကျောအကျောကြီးကသဘူနာဘောလုံးသဘူနာအကျိုးရပါလေဆိုတော့ပြီးပြီးတော့ညက်နေတယ်လို့ဆရာဝန်ကြီးကပြောတယ်ကဟု
တ်ကဲ့
ပြောတဲ့အခါမှာသူ့ကိုခွဲစေရမယ်ခွဲစေရမယ်ဆိုပြီးတော့ကျွန်တော်တို့အုံလုံးနဲ့အားလုံးပြောအဲ့ဒီကိုပြောရလိုက်တယ်
ဟုတ်ကဲ့
ခွဲစေချောင်းအောင်လို့ပြော
ဟုတ်ကဲ့ ဆိုတော့အခုလည
်
းဟုတ်ကဲ့အခုလည်းအချိန်ကြီးကဟုတ်ကဲ့အခုထိလည်းအချိန်ကြီးကမကောင်းသေးတဲ့သဘောပေါ့နော်ဟုတ်ကဲ့ Hello အခုထိလည်းအစမ်းပြတ်သွားလို့ဟုတ်ကဲ့အခုထိလည်းအချိန်ကြီးမကောင်းသေးတဲ့သဘောပေါ့နောက်တော့ဒီပေါ့နော်ဒီအဝေးတန်တက်ကလို့ကြောင်းသားဟိုကိုတန်းဆွေပေါ့နော်ဒီမတ်လဖမ်းပြီးတော့ဆယ်ရက်အလောက်ကြာမှသူ့အဖေကထောင်ဝန်ဆောင်သွားတွေ့တဲ့အချိန်မှာပေါ့နော်သူသားကလည်းဒီမျက်လုံးမှာထိကြိုက်တန်ရနေတဲ့အကြောင်းအခုလို့ပြောတယ်နားထောင်ကြည့်ပါအောင်ရှင
်ကျွန်တော်လည်းအထက်တွေရောက်လေရောက်ဝင်လဲဝင်သွားရောကျွန်တော်ဝင်သွားမှသူကမျက်စီကဆက်ထားတယ်အော်သူကခွာလိုက်တာအဲခွာလိုက်ခွာလိုက်တော့ကျွန်တော်မျက်စီတစ်ခုလုံးရဲနေတာကိုကျွန်တော်မြင်လိုက်ရတယ်ပေါ့နော်အဲဘယ်ဘက်မျက်လုံးကရဲလာနေလဲကျွန်တော်နှမ်းမေးတော့အဲတာမင်းရစ်စီရဘူးလေမတက်တာဘူးလားပေါ့ဒီလေဒီတိုင်းကြည့်ရင်တော့သူကဟိုကောက်နေလို့ထင်ရတာပေါ့တဲ့မြင်ရတယ်လို့ပဲအောက်မြင်ရတယ်ဒါပေမဲ့ကောက်နေမျက်လုံးကိုပိတ်တယ်ကြည့်ရကြည့်ပေါ့ဟိုကမမြင်ရဘူးခုမပေးဘူးဆိုတဲ့သဘောကိုကျွန်တော်သိသွားတာပေါ့နော်ဆိုတော့သူထောင်ထဲမှာကုပေးလေပဲအကလံပါကလံမဲ့ကုပေးမယ်ဆိုတော့ကျွန်တော်ကသဘောပေါက်ပါတယ်ကျွန်တော်နေတော့ဒါကုကျင်တာပေါ့နော်အပြင်မှာသူလုချင်တာဟိုဒီမျက်စီကောက်သွားအောင်ကျွန်တော်ကုကျင်တာပေါ့
ဟုတ်ကဲ့ပါဒါကတော့ဟိုရင်းရဲ့ကိုတန်းဆွေဒီအပြည့်တက်ကတော့အဝေးတင်ကျောင်းအဝေးတင်ကျောင်းသားပေါ့နော်ကိုတန်းဆွေရဲ့အဖခင်ပါဆိုတော့အခုလည်းအချိန်ကြီးအဆိုးနေတယ်လို့သူ့မိသားစုတွေကလည်းပြောပါတယ်ဆိုတော့ဒီလိုမျိုးပေါ့နော်နောက်ဆက်တွဲဟိုဒဏ်ရာရင်ရပြီးတော့ဟိုအခု3လလောက်ကြာတဲ့အထိပေါ့နော်အကုန်လုံးဒီဝေဒနာတွေကိုခံစားနေရတယ်ဒါနဲ့ပတ်သက်ပြီးတော့ဒီပြီးခဲ့တဲ့ဟိုလားပေါ့နော်ရုံချင်းထုတ်တော့တရားရုံးမှာဒီရဲမှုကသူကဟိုစစ်ချက်ပေးပါတယ်စစ်ချက်ပေးတာကသူတို့ကရွယ်ုံမဲရွယ်တာပါပေါ့နော်တော်မရိုက်ပါဘူးလို့ပြောပါတယ်ဆိုတော့ဒီလိုမျိုးပေါ့နော်ဖြစ်နေတာဒီချမ်းမာရေးဒီလိုမျိုးခံစားနေရတာပေါ့နော်ဟိုဒဏ်အတွင်းကျတဲ့ဒဏ်တွေပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့ဆရာဦးတင်ဆွေပြောပြပေးပါဦးဟိုနော်ဘာနောက်ဆက်တွဲဘာတွေဖြစ်နိုင်လဲဘာတွေလုပ်တင်လဲဆိုတာလေနော်
ဟုတ်ကဲ့အခုဟိုတော်တဲ့ရှင်တွေကဒီကာယကံရှင်တွေ၃လုံးကြိုးသွားတာဟာဟိုတကယ်ဟိုကျမကြီးကစိတ်ညာပကတိအမှန်တွေပဲခင်ဗျာဟိုတန်းစီချရေးရေသူတို့ပြောတဲ့အတိုင်းပဲကျွန်တော်တို့ယောဂပိတာဖြစ်စင်ကဖြစ်တယ်ခင်ဗျာဒီတစ်ချာသူတို့ဘာကိုဟလာတမင်းကပေါ့လေဟိုတိကျတရားရစီရင်ဟိုရသတိပုံမှန်ရ323 324 325 326ဆိုတော့ပုံမှန်၄ခုကကျွန်တော်တို့ကုကင်းစိတ်ပညာမှာဘလုံးတွေသင်ရတယ်ဟလာလက်ပေါ့လောကလေးနဲ့သွားရိုက်တာတော့323မြောက်သွားပြီခင်ဗျာအဲ့မှာဟိုလက်နဲ့ပေါ်မူတည်ပြီး324နဲ့နောက်က326ဖြစ်တယ်ဒဏ်ရာပေါ်မူတည်ပြီး325ဖြစ်တယ်ခင်ဗျာအဲ့တော့အခုဟိုခံရတဲ့ကြောင်းသားဒီမှာဟလာဒါရီကကြီးကျယ်တယ်လို့ကျွန်တော်တို့ပြောလို့ရမယ်။တနည်းအားဖြင့် grievous heart လို့ခေါ်တာပေါ့လေ။မျက်လုံးထည့်ရင်ကိုအဲ့ဒါကမျက်လုံးတစ်ဖက်ကိုထည့်ရင်၊သွားတစ်ချောင်းထည့်ရင်၊နားတစ်ဖက်ထည့်ရင်ဒါဖြစ်သွားပြီခင်ဗျာ။နောက်တစ်ခါသုံးပြတဲ့လက်နဲ့ပတ်သက်ရင်တော့အဲ့မဲ့ဒီကျွန်တော်မြင်ဟိုထောင်သားတွေရောရေရောကဒီကကျွမ်းကျင်လူတွေ။ဒီမဲ့သူများကိုနှိပ်စက်ရမှာကိုကျွမ်းကျင်တဲ့လူတွေ။အစွားလုပ်တဲ့လူကလည်းအမှန်တမ်းမှကျွမ်းကျင်ပါနဲ့တယ်။ဒီဥပဟိုနိုင်ငံရေးကျင်းသားတွေကိုကြီးကြီးငယ်ငယ်ထောင်လဲပဲထဲတော့မယ်ဖမ်းပြီးဆိုရင်သူတို့ရဲ့ဓာတ်ပုံအစားဟိုသိုးပြီဆိုတာကိုတခါဖိုတိုရှော့လုပ်ပြီးမှထည့်တယ်ခင်ဗျာ။အဲရုံထုတ်တော့မယ်လွတ်တော့မယ်ဆိုအဲလူတွေဒဏ်ရာနာရီဟလာလူမြင်ကောင်းအောင်ဒီစောက်ပြီးပြင်းပြီးမှဆိုလွတ်ပေးတယ်ခင်ဗျာ။ဆိုလိုရင်ငါအဲ့နောက်ွယ်မှာဘလောက်ထိဟိုသူတို့ဝါပါသူတို့နှိမ့်ဆက်ထားတယ်ဆိုတာကိုဒါဟိုဖုံးကွယ်ဖော်ပြရရောက်တယ်ခင်ဗျာ။အဲ့တော့ဒဏ်ရာလေးတစ်ခုရရဲ့အပြင်ကတော့ဖောင်းနေတာတွေညူနေတာတွေပဲမြင်ရမှာပေါ့လေ။တကယ်တမ်းကျတော့အဲ့ဒီမှာအတွင်းထဲမှာသွေးထွက်တယ်အဲ့သွေးတွေကတဲ့ရည်ဟောင်းသွားတယ်အဲ့ပူလုံးကနေပြီးတော့ဖိပြီးတော့သူ့ဘေးမှာရှိတဲ့သွေးလွတ်ကျော်သွေးပြန့်ကျော်နဲ့အာရုံကျော်သုံးမျိုးလုံးကိုသွားဖိတယ်ခင်ဗျာအဖေရသက်ရောက်မှုကနေနောက်ဆက်တွေ့ဖြစ်တယ်ခင်ဗျာအာရုံကျော်ထိခိုက်သွားနေနေစသဖြင့်ပေါ့သွေးမရနိုင်ဘူးဆိုတာဖြစ်တယ်နောက်တခါသူ့အလုပ်သူမလုပ်နိုင်ဘူးဆိုတော့ယောဂဗိဒဖြစ်စဉ်ကြီးဖြစ်တယ်ခင်ဗျာအဲ့ဒီတဲ့လိုကြီးကြီးလိုဖြစ်တယ်အဲ့တော့ခုနပြောတဲ့ဟိုကျောင်းသားတွေကျောင်းသူတွေမှာဒီတန်ဟာရီကြီးကျယ်ပေါ့ဒီတခြားနိုင်ငံရေးကျင်းသားတွေနဲ့အတူတခြားကျင်းသားတွေနဲ့အတူခံစားနေရတဲ့အဲဝေဒနာခံရတွေဖြစ်တော့ကျွန်တော်ထင်တယ်ဒီစနစ်ကြီးကဟိုအများကြီးကိုကြောင်လဲကြရတယ်ရှိနေသူတို့ဖြင့်ဒီစစ်စွားတွေတက်ကြဲကဖြစ်နေတဲ့ထောင်ကွင်းသူတို့ဖြင့်နိုင်ငံရေးကျင်းသားတွေမှာကျင်းသားမဖြစ်ခင်ရောကျင်းသားဖြစ်တော့ရောဒီကျမရဲ့ပတ်သက်လို့ကတော့အကြီးအကျယ်ကိုဟိုသူတို့ဝါဝါဖြစ်နေတော့ဒါကိုတော့မပြင်းလို့မရတော့ဘူးလို့ကျွန်တော်ကျမကြီးခြံဝင်ချော်ကပြောလို့ပါတယ်ခင်ဗျ
ဟုတ်ကဲ့အခုဟိုရင်းပေါ့နော်ဟို ဟိုဟာတရက်နေလိုက်မှာပါဝင်ဆွေးနွေးချင်လို့ပြောတဲ့မကွေးကဥမြင့်သေးရှိပါတယ်ဥမြင့်သေးရောက်ပါပြီလားရှင်ဟယ်လို
ဟ
ုတ်ကဲ့ကျွန်တော်နမောက်ကပါဟုတ်နမောက်ကလားဟိုမှာတောင်းပါပါဟုတ်ကဲ့ဟုတ်ကဲ
့
နမောက်ဟုတ်ကဲ့
ကျွန်တော်ပြောချင်တာကဘုနော်ကပေါ့ဗျာကျွန်တော်ဟိုဘုနော်ကအထက်ကပုံကိုယ်ဆရာကြီးပြောတဲ့အတိုင်းပါပဲအဲခုလက်ရှိဒီဘာဘောတော့တစ်ခါအားလုံးပဲပြစီလို့ကျွန်တော်မိတ္တရက်ခံနေတာတော့ဒီတောင်းပြောင်းလိုက်နေပတ်သက်ပြီးတော့ဒီဘာဘောတော့ကြီးရှိနေလူပြေပါနော်ဒီလိုဖြစ်ထုတ်ထားရသလိုရှိနေတယ်လို့ရှင်းပါကူတာကိုပြေပါလို့ဖြစ်ထုတ်ရှင်းနေရခံရတယ်ဟိုဒါတို့ရင်းကိုရင်းစားကြပါလို့တစ်ခါအားလုံးပဲပြစီဖို့တစ်ခါဖွဲ့စီတယ်မိတ္တရက်ခံနေပါလေ
ဟုတ်ကဲ့ပါဆရာဟိုကျေးဇူးတင်ပါတယ်ဦးမြင့်ထင်တော့ဒီနမောက်ကနေဝင်ပြီးတော့ဆွေးနွေးပေးတာအခုဒီလိုမျိုးပေါ့နော်လူခွင့်ရချိုးဖောက်ခံရတာနဲ့ပတ်သက်ပြီးတော့ပေါ့နော်ဘာများဟိုအထူးတည်းလေလုပ်နိုင်ပါလဲဦးမြင့်လူနည်းနည်းဆွေးနွေးပေးပါအောင်ရှင်ဒီတရားရေးရှုထောင်ဘက်ကပေါ့နော
်ဟုတ်ကဲ့ပါကျွန်တော်ဒီလိုလူခွင့်ရချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့ဒီဟိုစားပေါ့နော်ဟိုပြည်ကျူးလွန်တဲ့သူကိုအရေးယူတဲ့အပိုင်းကတစ်ပိုင်းပေါ့နော်အဲ့တော့အရေးမယူခင်မှာဒီလိုမျိုးကျူးလွန်ခြင်းခံရတဲ့သူတွေကိုအလင်းများကုစားသက်သာခွင့်ပေးနိုင်ဖို့အတွက်ကျွန်တော်တို့ဒီဆော့ပြောတဲ့အမျိုးသားလူခွင့်ရေးမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်တို့နိုင်ငံတကာတစ်ချင်းဤပင်တို့ကိုအကူအညီအကြောင်းမေတ္တာစာပို့ပြီးတော့ကျွန်တော်တို့ဒီအချင်းအောင်တွေမှာဖြစ်တဲ့အခြေအနေတွေကိုအလင်းများဆုံးစစ်ဆေးပေးဖို့ကျွန်တော်တို့မြစ်တမ်းရပ်ကန်ထားတာတွေရှိပါတယ်ဒါပေမဲ့လည်းဒီလိုမြစ်တရက်ခံချက်ဒီရဝင်ရောက်ဆစ်ဆီးတယ်ဆိုလို့ရှိရင်လည်းအပေါ်ရန်နောက်ပဲအစိုးရအာဏာပိုင်းနေနေဆစ်ဆီးခွင့်ပြုပြီးတော့တကယ်အကျဉ်းသားဝေဒနာခံစားနေရတဲ့သူတွေနဲ့တွေ့ခွင့်မရတဲ့အစဉ်အလာတွေလည်းအရင်တုန်းကအများကြီးဖြစ်ခဲ့တာကိုကျွန်တော်တွေ့ရပါတယ်။နောက်ပြီးတော့တခါကျွန်တော်တို့ပြစ်မှုကျူးလွန်တဲ့သူတွေကိုအရေးယူဖို့အပိုင်းမှာကြတော့ကကျွန်တော်တို့ပြည်သူဝင်နေဖြစ်တဲ့သူတွေဖြစ်ကြတဲ့အတွက်အရေးယူဖို့ရန်အတွက်တချို့ကိစ္စအတင်မှာတော်တော်အခက်အခဲရှိတယ်ဆိုတာကိုကျွန်တော်သိရပါတယ
်။ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဦးမြင့်လွင်အခုလိုဆွေးနွေးပြတာပါနော်။အခုဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အစီအစဉ်လည်းအချိန်ပြည့်သွားပြီ။အခုပင်ဝင်ရောက်ဆွေးနွေးပြတဲ့ဦးမြင့်လွင်ဦးဒေါက်တာတင့်ဆွေနဲ့တကွာဒီဟိုခေါ်တဲ့ဟိုဟာဖုန်းနဲ့ဝင်ဆွေးနွေးတဲ့ကိုဇော်ရန်တို့ဒီကိုနေစော်နေတို့အားလုံးကိုကျေးဇူးတင်ပါတယ်စာပေးပေးတယ်လို့ရော
။ထုံးလို့သူမဆွမွန်နဲ့အတူဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလိုင်းကိုနားဆင်ခဲ့ရတာပါ။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအကျုံးချုပ်ကိုမခင်ဖြူထွေးကပြောပြပါအောင်ရှင
်။ Iran နိုင်ငံမြောက်ပိုင်းက IS Islamic Support Group ပေါ်ပြီးခဲ့တဲ့သတင်းဘက်ကလေကြောင်းထိုးစစ်ဆင်တိုက်ခိုက်မှုအတွင်2017ခုနှစ်ကလေပြားနိုင်ငံဘန်ဂါစီအမေရိကန်ကောက်စစ်ဝင်ရုံးတိုက်ခိုက်မှုမှာပါဝင်သူလို့တန်တရားရှိတဲ့စစ်သွေးကြွတူကိုချေမှုနိုင်ခဲ့တဲ့အကြောင်းအမေရိကန်ဆိုရကပြောပါရယ်။မိုးဆူမြို့မှာဇွန်လ15ရက်နေ့ကလေကြောင်းတိုက်ခိုက်မှုအတွင်းမြောက်အာဖရိကနဲ့အရှေ့လေပိုင်းဒေသတွေက IS အဖွဲ့နဲ့ဆက်ဆက်တဲ့အစွန်းရောက်တွေနဲ့နှိစက်သူအလီအဝါနီအယ်ဟာစီကိုချေမှုနိုင်ခဲ့တာဖြစ်တယ်လို့အမေရိကန်ပင်ကွန်စစ်ဌာနချုပ်ပြောခွင့်ရကပြောပါရရှင်။ယူကရိန်းနိုင်ငံမှာရုရှားရဲ့ကျူးကျော်မှုတွေကိုတံပြန်မှုအတွက်အစည်းအဝေးနဲ့ရောစည်းရင်းနည်းနဲ့မသက်ဆိုင်တဲ့နိလန့်တွေကိုပါပေါင်းဆက်အသုံးပြုသွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတွန်ကာတာကပြောပါရတယ်။တချင်ကဆိုဗီယက်ပြည်ထောင်စုရဲ့တုတ်တင်ခံခဲ့ရတဲ့အက်စတိုးနီးယား၊လက်ဗီးယား၊လစ်သူအေးနီးယားနိုင်ငံတို့ကကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံဖို့အက်စတိုးနီးယားနိုင်ငံကိုဒီကနေ့မထွက်ခွာခင်ဘယ်လ်ဂျီဂျာမနီနိုင်ငံဘာလင်မြို့မှာမစ္စတာကာတာပြောသွားခဲ့တာပါရှင်။ဒီကနေ့အင်္ဂါနေ့ဝါရှင်တန်မြို့တော်မှာဒုတိယမြောက်နေ့ဆက်လက်ကျင်းပနေတဲ့အမေရိကန်နဲ့တရုတ်အစ်စ်မြင့်အစိုးရအရာရှိတွေရဲ့နှစ်ပတ်လည်တွေ့ဆုံဆွေးနွေးမှုအတွင်းမှာတရုတ်အရာရှိတွေနဲ့တိုက်ရိုက်ကြတဲ့ပြောဆိုဆွေးနွေးမှုတွေလုပ်သွားမယ်လို့အမေရိကန်အရာရှိတွေကပြောပါရယ်။ဆွေးနွေးမှုတွေအတွင်းမှာတော့အင်တာနက်ဆိုင်ဘာလုံခြုံရေးကိစ္စတရုတ်ရဲ့ရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ရာသီဥတုပြောင်းလဲလာမှုတွေကိုနှစ်နိုင်ငံပူးပေါင်းတွန်းလှန်နေတဲ့ကျွမ်းပန်းအထောက်မှုတွေအကြောင်းအရာတွေကိုအတိအကထားဆွေးနွေးကြမှာဖြစ်ပါရယ်ရှင်။တခါဒီပါကစ္စတန်နိုင်ငံတောင်ပိုင်းဆင်းပြည်နယ်မှာတော့ပြင်းထန်တဲ့အပူလိုင်းကြောင့်၃ရက်အတွင်းမှာလူ၄ယောက်ကျော်သေဆုံးသွားခဲ့ပြီးပါပြီရှင်
။သတင်းချင်းချုပ်ကိုမှကွန်ပျူတာကညင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမဆွမ်မွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sick ဖြစ်ပါတယ်။ကျမနင်္ဂလာဖိုင်ပါ။ဗုဒ္ဓဦးနဲ့မနက်ပတ်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်၆နာရီနဲ့၇နာရီထိလိုင်းတိုမီတာ30.40-49ရောနဲ့ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရရှင
This program has come to you from the Voice of America, Washington.